Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဂျွန်လ၄ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington ပြည်တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွေမြတ်မောင်ပါရှင်။ COVID-19 ကရောဂါရေးပေါ်ခြင်းကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှရဲဖမ်းဆီးထားစဉ် African American George Floyd ဒေသုံးကြရမှုအတွေ့ဖမ်းဆီးမှုမှာပါဝင်တဲ့နောက်ထပ်ရဲ၃ယောက်ကိုလည်းမင်းနီဆိုဒါပြည်နယ်အစိုးရရှေ့နေတွေကအမှုဖွင့်ခဲ့တဲ့အပေါ်မှာဆန္ဒပြသူတွေကကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့ရဲတွေတရားလွတ်နောက်ထပ်မလုံနိုင်အောင်စနစ်ပြောင်းဖို့တောင်းဆိုမှုတွေဆက်ရှိခဲ့ပါတယ်။ American တဝန်းကမြို့တွေမှာဗုဒ္ဓဟူးနေ့ညတွေကဆန္ဒပြပွဲအများစုဟာငြိမ်ငြိမ်ချမ်းချမ်းရှိခဲ့ပါတယ်။ Washington မြို့တော်မှာဆန္ဒပြသူထောင်ထဲချီကအင်ဘူရော်ရှေ့လွှတ်တော်ဆောက်ဦးရှေ့တွေမှာဆန္ဒပြခဲ့ကြသလိုသမရအင်ဘူရော်ရှေ့ကပင်ဆယ်ဗေးနီးယားလမ်းမကြီးတစ်လျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေရဲတွေစောင့်ကြနေတဲ့ကြားကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မင်းညာရုံကတော့ Washington မြို့တော်မှာညမထွက်ရအမိန့်ကိုည9နာရီအစားည17နာရီကစတယ်လို့မြို့တော်ဝန်ကပြောင်းလဲထုတ်ပြန်ခဲ့ပါတယ်။ညမထွက်ရအမိန့်ကိုဖိဆန်းပေမဲ့ငြိမ်ငြိမ်ချမ်းချမ်းလမ်းလျှောက်ဆန္ဒပြမှုတွေကိုတားဆီးမှာမဟုတ်ဘူးလို့ Detroit မြို့ရဲချုပ်ကလည်းပြောကြားခဲ့ပါတယ်။Seattle မြို့မှာတော့စနေနေ့အထိထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကိုမြို့တော်ဝန်ကဗုဒ္ဓဟူးနေ့တုန်းကရုပ်သိမ်းခဲ့ပါတယ်။New Orleans မြို့မှာတော့ Mississippi မြစ်တံတားကိုမဖြတ်နိုင်အောင်လို့တားဆီးထားတဲ့ရဲတွေကိုအတင်းတွန်းဖြတ်ခဲ့တဲ့ဆန္ဒပြသူယာနဲ့ချီကိုရဲတွေကမျက်ရည်ရိုပုံးတွေသုံးလူစုခွဲခဲ့ပါတယ်။ငွေအတုလိမ့်လည်သုံးနေဆိုရယ်မတင်ကမှုနဲ့မေလ25ရက်နေ့တုန်းကအသက်46နှစ်အရွယ်လူမဲ George Floyd ကိုရဲကဖမ်းဆင်မှာလူပြူရဲတယောက်ကမှောက်ရက်လက်ထိတ်ခတ်ထားတဲ့ Floyd ရဲ့လက်ပင်ပေါ်ကို10မိနစ်ကြာဖိထားခဲ့ပြီးတဲ့နောက်မှာတိတ်ဆုံးခဲ့တာကြောင့်အခုလိုနိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားနေတာပါတပ်ဖိထားခဲ့တဲ့ရဲကိုတတိယအဆင့်လူသတ်မှုနဲ့တရားစွဲထားတာကနေဒုတိယအဆင့်ကြိုတင်ရည်ရွယ်ချက်မပါဘဲလူသတ်မှုနဲ့ဗုဒ္ဓဟူးနေ့တုန်းကပြောင်းလဲအမှုဖွင့်ခဲ့တယ်လို့ဖမ်းဆီးစဉ်ပါဝင်ခဲ့တဲ့နောက်ထပ်ရဲ3ယောက်ကိုလည်းလူသတ်မှုဖြစ်မြောက်စေရေးအတွက်အကူအညီပေးသူတွေအဖြစ်ပြည်내အစိုးရရှိနေတွေကအမှုဖွင့်တရားစွဲခဲ့ပါတယ်ရှေ့ရာရှိတွေရရဆက်ဆက်လုံမှုကိုစန့်ကျင်တဲ့အမေရိကန်တဝန်းကဆန္ဒပြမှုတွေကိုနှိမ်နှင်းဖို့စစ်တပ်ကိုနိုင်ငံရေးအရအသုံးချနေတဲ့အပေါ်မှာအမေရိကန်ကာကွယ်ရေးအတွက်လက်ရှိတာဝန်ရှိသူတွေရောအရင်တာဝန်ယူခဲ့သူတွေပါစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။စစ်မှုထမ်းတယောက်တာဝန်ကိုအပြေးအဝလိုက်နာရတဲ့ဆိုရင်ဖွဲ့စည်းပုံကိုကာကွယ်ဖို့ပြုထားတဲ့ကတိသစ္စာကိုအလေးထားဖို့လိုအပ်ကြောင်းနဲ့ခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေကိုအလွယ်တကူလုပ်တာမျိုးတွေအပေါ်တိခံလို့မရဘူးလို့ပြည်တွင်းလုံခြုံရေးအရာတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်လန်ဂဲလ်ကပြောကြားပါတယ်။ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမိုက်မိုလန်ကလည်းယူနီဖောင်းဝတ်စစ်မှုထမ်းတွေရဲ့ကျွမ်းကျင်မှုတွေအမိန့်နာခံမှုတွေအပေါ်ယုံကြည်မှုအပြည့်အဝရှိပေမဲ့သူတို့ကိုအမိန့်ပေးမဲ့စစ်တင်နာပတိချုပ်ကကောင်းကောင်းအမိန့်ပေးပါမလားဆိုတဲ့အပေါ်မှာတော့တိတ်အယုံကြည်မရှိဘူးလို့ The Atlantic Magazine မှရေးသားပါတယ်။ American လမ်းမတွေပေါ်မှာစစ်သားတွေအများပြချထားတဲ့အပေါ်မှာလက်မခံနိုင်ကြောင်းလည်းရေးသားထားပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းဂျင်မက်ဒစ်ကလည်းအမေရိကန်ပြည်သူတွေရဲ့ဖွဲ့စည်းပုံပါအခွင့်အရေးကိုကာကွယ်ပါမယ်လို့ကတိသစ္စာပြုထားတဲ့သူ့အနေနဲ့ဘလို့အခြေအနေမျိုးမှာမှဒီကတိဖြတ်တဲ့အမိန့်မျိုးပေးမှာမဟုတ်ကြောင်းအထူးသဖြင့်သမရတယောက်ရဲရဲတင်းတင်းဓာတ်ပုံတစ်ပုံထွက်ရနိုင်ဖို့အတွက်ပူရောင်ပေးမှာမဟုတ်တဲ့အကြောင်း The Atlantic Magazine ထဲမှာပဲရေးသားထားပါတယ်။ဒီနေ့လာနေတော့ကအင်ဘူရဲကနေသမရလမ်းလျှောက်ထွက်လာပြီးအနာကဖျားချောင်းကိုမသွားခင်မှာအနာတဝိုက်ကငင်းချမ်းစွာဆန္ဒပြနေသူတွေကိုမျက်ရည်ရိုပုံးတွေသုံးလူစုခွဲခဲ့တဲ့အပေါ်ပန်တဂွန်စစ်ဌာနချုပ်အကြီးအကဲတချို့ကလည်းကန့်ကွက်ခဲ့ကြပါတယ်။ဒီကနေ့ကမ္ဘာကြီးတွေကလူမှုအတိုင်းဝိုင်းတွေကြားမှာခွဲခြားမှုတွေအတွက်နေရာမရှိဘူးလို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအမေရိကန်သမ္မတ Donald Trump ကိုပြောကြားလိုက်ပါတယ
်။ We mourn George Floyd and I was appalled and sickened to see what happened to him and my message to President Trump to everybody in the United States
George Floyd တေဆုံးခဲ့ရပုံအတွက် impotent စိတ်ပြက်စိတ်မကောင်းဖြစ်ရကြောင်းနဲ့ American သမ္မတ Trump နဲ့ American ပြည်သူအားလုံးအတွက် British နိုင်ငံကပြောချင်တာကတော့ဒီကနေ့လူမှုအတိုင်းအဝိုင်းမြေချားမှာခွဲခြားဆက်ဆံမှုကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေအတွက်လုံးဝနေရာမရှိဘူးလို့ British ဝန်ကြီးချုပ် Johnson ကပြောကြားခဲ့တာဖြစ်ပါတယ်ရှေ့ရဲ့လက်ချက်နဲ့ George Floyd တေဆုံးခဲ့ရပြီးတဲ့နောက်ဗြိတိန်နိုင်ငံအပါအဝင်နိုင်ငံစုံမှခွဲခြားဆက်ဆံမှုဆန့်ကျင်ရေးဆန္ဒပြပွဲတွေလုပ်နေကြတာပါအဲ့ဒီဆန္ဒပြမှုတွေအတွင်းမှာအကြမ်းဖက်မှုတွေရှိနေတာကြောင့် ဩစတြေးလျလူမျိုးတွေအထူးသတိထားကြဖို့အတွက်ဝန်ကြီးချုပ် Scott Morrison ကလည်းတိုက်တွန်းပါတယ
်။ In terms of some of the violence though that we're seeing around the world today for those Australians who
တရေများတဲ့အခြေအနေတွေကြားမှာပြည်သူတွေအနေနဲ့အထူးသတိထားကြဖို့ဩစတြေးလျဝန်ကြီးချုပ် Morrison ကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကအိမ်ယူရောနားကဆန္ဒပြပွဲတည်တင်းတိုက်ရိုက်ထုတ်လွှင့်နေတဲ့ဩစတြေးလျနိုင်ငံက Channel 7သတင်းဌာနကသတင်းတောင်းတဲ့ကင်မရာမန်တို့ကိုရဲတွေကရိုက်ခဲ့တယ်လို့ပုံထုံးနေတော့ကလည်းဗြိတိန်နိုင်ငံလန်ဒန်မြို့ကဆန္ဒပြပွဲတွေအကြောင်းတိုက်ရိုက်သတင်းပို့စင်မှာ Channel 9သတင်းဌာနကသတင်းအဖွဲ့နှစ်ခုတီးကြားစီတိုက်ခိုက်ခံခဲ့ကြရတာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့ George Floyd ဟာအယက်ဆက်ဆုံးနီးနဲ့အသက်ခံခဲ့ရတာဖြစ်ကြောင်းနဲ့ဒီကိစ္စအပေါ်လမ်းပေါ်ထွက်ဆန္ဒထုတ်ဖော်နေသူတွေကိုသူ့အနေနဲ့စိတ်မကောင်းမှုဆိုတာပြောကြားလို့ကြောင်းတမရဟာဆန်ရူဟာနီကရုပ်ပြန်သံကြားပေါ်ကနေပြောတဲ့မိန့်ခွန်းတစ်ခုထဲမှာပြောခဲ့တာပါကိုယ့်ပြည်သူတွေအပေါ်နှိမ်နှင်းဖို့အစီအစဉ်လုပ်ပြီးတမကျန်းစာအုပ်ကင်ပြတာဟာရှက်စရာကောင်းတယ်လို့လည်းတမရထရမ့်ကိုညှိညွန်ပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့ဧပြီလကကိုရိုနာဗိုင်းရပ်စ်နဲ့မသက်ဆိုင်တဲ့တခြားရောဂါတွေကြောင့်အရေးပေါ်ကိုလာပြသူအရေးအတွက်ထိုးကျသွားခဲ့တယ်လို့ American ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့အစီရင်ခံစာထဲမှာဖော်ပြပါဗ
ျ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA ကနေခြားသောရင်းနဲ့ညာပိုင်းနောက်ဆိုးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးသွားပါမယ်။ကျွန်တော်ရန်နိုင်ပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူတဦးထပ်မံတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူစုစုပေါင်း234ယောက်ရှိသွား၏ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။မနေ့ကတခွဲနမူနာစုစုပေါင်း1905ခုကိုစစ်ဆေးခဲ့ပြီးအဲ့ဒီက COVID-19 ရောဂါပိုးရှိသူတဦးထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးနဲ့အာဂလာဝန်ကြီးဌာနကဒီနေ့ဇွန်လ4ရက်နေ့မနက်8နာရီထုတ်ပြန်ကြမှာပြောထားပါတယ်။ရောဂါပိုးကူးစက်ခံထားသူဟာရခိုင်ပြည်နယ်မောင်နှံမြို့နယ်ကအသက်38နှစ်အရွယ်မျိုးသားဖြစ်ပါတယ်။သူဟာယောဂါပိုးကူးစက်ခံထားတဲ့လူနာရီနဲ့ထိတွေ့ဆက်ဆံမှုရှိတဲ့သူမဟုတ်ပေမဲ့လည်းမကြသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာတဲ့သူဖြစ်ပြီးတော့မောင်နှံမျိုးနယ်မှာအသွာလာစောင့်ကြည့်ကန့်သတ်ခံထားတဲ့သူဖြစ်တယ်လို့ပြောပါရယ်မြန်မာနိုင်ငံမှာဒီနေ့ထိတော့ဆေးရုံတက်ကူးသမှုခံယူပြီးယောဂါပိုးကင်းဆယ်လာသူစုစုပေါင်း145ယောက်ရှိပြီးတော့သေဆုံးသူ6ဦးရှိတယ်ဆိုပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအတည်ပြုထားပါရယ်ခင်ဗျာ1989ခုနှစ်ကတရုတ်နိုင်ငံဘေကျင်းမြို့ကတရားနာမင်းရေမြန်မာတည်ဆုံသွားတဲ့သူတွေဒါမှမဟုတ်ပျောက်ဆုံးခဲ့တဲ့သူတွေအတွက်လူသိရှင်ညာပြေဝတာဝန်ယူဖို့လိုအပ်တယ်လို့တရားနာမင်းရေခင်းနှစ်ပတ်လည်နေ့ခမ်းနားမှာအမေရိကန်ကတရုတ်ဆိုရကိုထလောင်းပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာတရားနာမင်းရေခင်းမှာပါဝင်ခဲ့တဲ့တရုတ်ကျောင်းသားခေါင်းဆောင်တွေတခြားအသက်မသေးပဲကြံရိပ်ခဲ့တဲ့ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်32နှစ်ကြာပြီးတဲ့အချိန်ထိတရားနာမင်းရေးခဲမှာတည်ဆုံသွားခဲ့တဲ့သူတွေပျောက်ဆုံးနေတဲ့သူအရေအတွက်စုစုပေါင်းကိုအတိအကျမသိရသေးကြောင်းနဲ့အဲ့ဒီလူတွေအတွက်လူသိရှင်ကြားအပြေဝတာဝန်ယူဖို့အမေရိကန်အစိုးရအနေနဲ့ထပ်လောင်းတောင်းဆိုတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Octagus ကမနေ့ကကြေညာချက်မှာပြောထားပါတယ်တရုတ်နိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ဖို့ကြိုးပမ်းခဲ့တဲ့တရုတ်ကွန်မြူနတီပါတီခေါင်းဆောင်ဟူယောင်မန်းတည်ဆုံပြီးတဲ့နောက်ပေကျင်းမြို့ကတရားနာမင်းရင်ပြင်မှာကျောင်းသားတွေဥဆောင်တဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေ1989ခုနှစ်ဧပြီလ15ရက်နေ့ကစတင်ဖြစ်ခဲ့တာပါဆန္ဒပြတဲ့သူတွေကတရုတ်ဆိုရအတွင်းအောက်လီလိုက်ဆောင်မှုတွေကြောင့်ဒီမိုကရေစီပြည်ပပြောင်းလဲမှုတွေပေါ်ဆောင်ဖို့နဲ့ပိုပြီးပွင့်လင်းမြတ်တဲ့လူပေါင်းအတိုင်းဝန်ဖြစ်လာအောင်လှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပါတယ်အဲဒီရေးခင်းကိုတရုတ်ဆိုရကအင်အားသုံးနေနေတာကြောင့်တည်ဆုံသွားတဲ့သူအရေးအတွက်ကိုတရုတ်ဝင်မထုတ်ပြန်ပါဘူးဒါပေမဲ့ဂျွန်လ4ရက်နေ့နဲ့9ရက်နေ့ကတရားနာမင်းရင်းမြစ်မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွက်တရုတ်ဆိုရရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်လူရာနဲ့ချီတည်ဆုံးခဲ့တယ်လို့လူခွင့်အဖွဲ့တွေကမှတ်ယူထားကြပါတယ်ခင်ဗျာ။တရုတ်နိုင်ငံတော်တချင်းကိုလောင်ပြောင်စီရောက်ပြီးမလေးမစားလုပ်တဲ့သူတွေကိုပြစ်ဒဏ်ချမှတ်သွားမယ်အငင်းပွားစရာဥပဒေကြမ်းနဲ့ပတ်သက်ပြီးဟောင်ကောင်လွှတ်တော်မှာနောက်ဆုံးအခြေတင်ဆွေးနွေးမှုကိုဒီနေ့မှာစတင်ပါတယ်။ဒီနေ့ဆွေးနွေးပွဲမှာဒီမိုကရေစီအထောက်ခံတဲ့လွှတ်တော်မှ2ယောက်ကခမ်းမရဲ့အရှိကိုထွက်ပြီးတရုတ်ဆိုရကိုဝေဖန်တဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးကန့်ကွက်ဆန္ဒပြခဲ့တာကြောင့်ဆွေးနွေးပွဲကိုယာယီဆိုင်းငံ့ခဲ့ရပါတယ်။လူသက်ဆိုရဟာနှစ်ပေါင်းထောင်နဲ့တောင်းနဲ့ချီပြီးအမုန်းနှံထွက်နေမှာဖြစ်တယ်လို့ပြောဆိုပြီးတော့ဆိုရတဲ့အနတ်ရှိတဲ့အရေးတစ်မျိုးကိုလည်းကျမ်းပေါ်ကိုတွန်ချခဲ့ပါတယ်။အဲ့ဒီအမတ်နှစ်ယောက်ကိုတော့လွတ်တော်ခမ်းမရဲကနေလုံခြုံရေးတွေကအပြင်ကိုဆွဲခေါ်သွားခဲ့ပါတယ်။တ ီဥရဂျန်ရာတရုတ်နိုင်ငံတော်သချင်းကိုလောင်ပြောင်းစီရောတာဒါမှမဟုတ်တခြားနီးတစ်မျိုးမျိုးနဲ့မလေးမစားလှုပ်တိုက်ခိုက်တဲ့သူတွေအနေနဲ့ထောင်ဒဏ်3နှစ်နဲ့ငွေဒဏ်အဖြစ်အမေရိကန်ဒေါ်လာ6000ကျော်အထိပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်။ဘောလုံးပွဲတွေမှာတရုတ်နိုင်ငံတော်သချင်းကိုဖွဲတဲ့အချိန်မှာပရိသတ်တွေကပုံမှန်လောင်ပြောင်းစီရောတာတွေကိုတုံ့ပြန်တဲ့အနေနဲ့ဒီဥရဂျန်ကိုမနစ်ကအစိုးတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဥရဂျန်ကိုဒီနေ့မှပဲအတီးပြူသွားဖို့ရှိတယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ။ဖိလစ်ပိုင်သမားရိုဒရီဂိုဒူတာတေးကမွေးကုန်ကူးသူတွေလို့တန်ကြားရှိတဲ့သူတွေပေါ်ရဲရဲဆက်ဆက်နေနေကြတာတွေဟာလူခွေချိုးဖောက်မှုတွေကိုဖြစ်စေခဲ့တယ်လို့ကုလသမဂ္ဂကချာတာရင်းနေကပြောကြားလိုက်ပါတယ်။မြို့သားလုံခြုံရေးချိန်ချောင်းမှုတွေနဲ့တရားမဝင်မွေးစည်းအပေါ်တံပြန်နေနေမှုအပြင်းထန်အာရုံစိုက်လှုပ်ဆောင်ခဲ့တာတွေကလူတက်တာဥရိမဲ့ဖမ်းဆီးတာအတိုက်ခံတွေအပေါ်မတရားဖိနှိပ်တာတွေအပါအဝင်လူခွေချိုးဖောက်မှုတွေကိုဖြစ်စေတယ်လို့ကုလသမဂ္ဂလူခွေရုံးကထုတ်ပြန်တဲ့အစည်းအခမ်းအနားမှာပြောထားပါတယ်။ဖိလစ်ပိုင်သမ္မတဒူရာတေးဟာ2016ခုနှစ်ကအာဏာရလာပြီးတိတ်မကြခင်မှာပဲမွေးစေးတိုက်ဖြတ်ရေးလုပ်ငန်းတွေကိုစတင်ခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့လူ 1,663 ရောက်ထပ်မနေကုမြတ်ခံခဲ့ရတယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းကမှဖော်ပြနေပါတယ်။တချို့တွေကလည်းအမှန်တကယ်တည်ဆုံးသူအီအတွက်ဟာအဲ့ဒါထက်3ဆလောက်ပိုများတယ်လို့ပြောကြပါတယ်။ဒီတိုက်ဖြတ်မှုတွေကိုရဲကလုပ်ခဲ့တာဖြစ်ပြီးတော့အဲ့ဒီကျူးလွန်မှုတွေအတွက်ဘာပြစ်ဒဏ်မှမခံရသလောက်ပဲလို့ကုလသမဂ္ဂလူခွင့်ရုံးကပြောပါတယ်။မွေးမောင်ကိုကူးတဲ့သူတွေလို့တန်တရားရှိတဲ့သူထောင်ပေါင်းများစွာတည်ဆုံးခဲ့တာအပြင်2015ကနေ2019ခုနှစ်အတွင်းမှာလူခွေတက်ကြလို့ရှားသူတွေရှေ့နေတဲ့သတင်းတောက်တွေနဲ့အလုသမားသမဂ္ဂအဖွဲ့ဝင်248ယောက်လည်းတည်ဆုံးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီးစင်းတွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုတော့ကျမတို့ American ပြည်အောင်စုတဝမ်းလူထုဆန္ဒပြပွဲတွေကိုအနီးကပ်ဆောင်ကြည့်သုံးသပ်တင်ပြပေးနေတဲ့ဥချုပ်စင်တာနဲ့ဆက်သွယ်နေမြန်ကန်အစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်မင်္ဂလာပါအင်္ဂါရှင
်မင်္ဂလာပါများရှင
်ဟုတ်ကဲ့ပါအင်္ဂါဒီမင်းနီဆိုတာမှာလူမဲအမျိုးသား George Floyd တေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့မနေ့ကတန်တရားရှိတရားခံရဲရာရှိဟောင်းကိုတရားရုံးကအရေးယူရဲအဆင့်တိုးမြင့်လိုက်ပါတယ်။ပြီးတော့နောက်ထပ်လည်းအခင်းဖြစ်တဲ့နေရာမှာပါဝင်တဲ့ရဲ၃ယောက်ကိုဖမ်းဆီးဖို့လည်းပြောလိုက်ပါတယ်။ဒီတော့ဒါကဆန္ဒပြပွဲဒီမှာဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲ။အင်္ဂါဘလို့မြင်ပါသလဲရှင်
။ဆန္ဒပြသမားတွေကျင်းတ်သွားပါတယ်။ဆန္ဒပြပွဲဟာဒီပြားအဖြစ်ပြောရင်ပို့ပြီးတော့ငင်းငင်းညံ့ညံ့ဖြစ်သွားတယ်လို့ပြောရပါလိမ့်မယ်။ဒါပေမဲ့တချို့နေရာတွေမှာတော့ချွင်းချက်ရှိရပါလေ။ Washington DC အင်မြူရောရှိမှဆိုရင်ရဲရဲဆန္ဒပြသမားတွေကိုညည်ရီယူအစိတ်ရည်နဲ့ဖြန်းတာကိုတွေ့ရပါတယ်။အလားတူသောပဲ New York မှာလည်းနည်းနည်းပါးပါးထိတိုက်တွေ့ရတယ်ရှိပါတယ်။ဒါပေမဲ့ EU အဖြစ်ကတော့ဆန္ဒပြမှုဟာပိုပြီးတော့ငြင်းညမ်းသွားတယ်။ဒါဟာဆန္ဒပြသမားတွေဘက်ကကျေနပ်မှုအတော်ရသွားတယ်ဆိုတဲ့သဘောဖြစ်ပါတယ်။သူတို့ကတော့သတင်းကောင်းဖြစ်တယ်။ဒါ့ပေမဲ့လူတိုင်းကကျေနပ်ပြရမဟုတ်ပါဘူး။သူတို့တကယ်လူချင်တာကတော့စနစ်ကိုပြောင်းဖို့လူချင်တယ်အထူးသဖြင့်တရားရုံးကသူတို့ကိုဘယ်လိုအပြစ်ပေးလာမလဲဆိုတာကိုသူတို့စောင့်ကြည့်ခြင်းနဲ့နောက်ပြီးတော့တချို့ကဆိုရင်ဒီအခုတတိယအဆင့်ကနေဒုတိယအဆင့်တိုးမြင့်လိုက်ကြတဲ့မကျေနပ်ဖက်နဲ့ပထမအဆင့်နဲ့သူတို့ကိုအရေးယူစီခြင်းနဲ့အဲ့လိုယူဆရတယ်မျိုးမျိုးရှိနေကြတာကဆန္ဒပြသမားတွေထဲမှာ
ဒီတော့အင်္ဂယ်ဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်နေဦးမယ်ဆိုတဲ့သဘောလားလေ
ဟုတ်ပါတယ်အဲ့ဒါကြောင့်စောစောကပြောတဲ့ဒီဆန္ဒပြသမားတွေလူချင်တာကတရားရုံးကဘယ်လိုသူတို့ကိုပြမှုထင်ရှားစီရင်လာမလဲအဲ့ဒါသိအရေးကြီးပါတယ်အခုကပြည်နယ်ရှင်းနေချုပ်ကလည်းမနေ့ကပြောတယ်သူတို့ကတော့ဒီကိစ္စကိုပုံပြီးစည်စည်ဆဲဆဲနဲ့စည်စည်ချာချာလုပ်မယ်အချိန်ယူပြီးတော့လုပ်ရမှာဖြစ်တယ်အတက်နိုင်ဆုံးမြောင်ကျူးစားပေးမဲ့လိုက်တာလမ်းနဲ့ချီပြီးတော့ကြာနိုင်လို့ပြောပါတယ်ဆိုတော့အဲ့တရားရုံးရဲ့အဆုံးအဖြတ်တရားရုံးဆိုတော့ jury အဖွဲ့ပေါ်ဒီကစီရင်မှုကတော့ဒီကတရားဥပဒေစနစ်ရကတော့တရားရုံးကိုတင်မယ်တရားဥမာတာကိုကြားနာစစ်ဆေးရမယ်ပြီးတော့မှ jury ရသူတို့ပြမှုထင်ရှားတယ်လို့ယူဆလားဆုံးဖြတ်လားဆိုတော့အဲ့ဒီဟာအထိသူတို့စောင့်ကြည့်လိုတဲ့သဘောတော့အနည်းဆုံးရှိနေမယ်လို့ထင်ပါတယ်သူတို့ခြနာပြသမားတွေတချို့ပြောတာကဒီမှုရဲနေမကဘူးနိုင်ငံမှာဓာမျိုးတွေအများအားဖြင့်လို့မကြခဏဖြစ်နေတာအဲ့တော့စနစ်ကိုပါသူတို့ပြင်ကျင်တယ်ဆိုတော့ပြောနေကြတယ်ဆိုတော့
နောက်တစ်ခုကအင်္ဂါအဲ့တော့ဒီဆန္ဒပြပွဲတွေကိုနှိမ်လင်းမှုလိုအပ်တယ်ဆိုရင်စစ်တပ်ကိုတုံးမယ်လို့သမ္မတထရမ့်ကပြောတဲ့အပေါ်မှာလည်းကာကွယ်ရေးအတိုင်းဝိုင်းကနေပြီးတော့ဝေဖန်နေရရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့အင်္ဂါရောဘယ်လိုသဘောရပါသလဲရှင
်ဟုတ်ကဲ့အဲ့ဒီကိစ္စမှာသမ္မတဒေါ်နယ်ထရမ့်ရဲ့သူဘာရီရဂျနန်လုတ်ပလဲဆိုတာတဲ့သူလုတ်ရသူလုတ်လိုက်တဲ့လုတ်ရဟာသူ့အပေါ်မှာပြန်ပြီးတော့ဒါဆိုးပြစ်တွေပေါ့လေကောင်းကျိုးမဟုတ်ဘဲနဲ့မလိုလားတဲ့အဖြစ်တွေ ကံမြန်ရိုက်ခတ်လာရလို့ပဲပြောမှာဖြစ်ပါတယ် backfire ဖြစ်တယ်ဆိုတဲ့သဘောပေါ့ဘာကြောင့်လဲဆိုတော့သူစီမအရင်တုန်းကကကွယ်ရေးဝန်ကြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်ပေါ့ဝန်ကြီးဟာ Metis ကဆိုရှင်သူပြောတာတော်တော်လေးတန်ဖိုးရှိရစကားပါ Donald Trump ကစစ်တပ်ကိုသုံးပြီးတော့ဒီဟာကိုနှိမ်နှင်းဖို့ပြောလိုက်တာဟာ American ပြည်သူတွေဖွဲ့စည်းအုပ်ချုပ်ပုံအရာပိုင်ဆိုင်ဝင်ရှိတဲ့အခွင့်အရေးကိုချိုးဖောက်ဖို့ခံရတာအဲဒီအခွင့်အရေးကိုကျင့်သုံးတာကိုစစ်တပ်ကနှိမ်နှင်းရမယ်ဆိုတဲ့သဘောအဲဒီဆိုတာစစ်တပ်နဲ့ပြည်သူတွေကိုရန်တိုက်ပေးတဲ့သဘောဖြစ်တယ်ဆိုပြီးတော့ထုတ်နှက်ပါတယ
်အမေရိကန်မှာအခုလိုလူမျိုးရေးခွဲခြားမှုနဲ့တခြားခွဲခြားမှုတွေပေါ်မှာဆန္ဒပြကန့်ကွက်နေတဲ့ခရက်ကနိုင်ငံတကာကိုရိုက်ခတ်မှုဘယ်လောက်ရှိလာနိုင်ပါသလဲဒီပေါ်မှာရောအငယ်မပြောချင်ပါသလဲရှင
်ဟုတ်ကဲ့အခုကိုပဲနိုင်ငံတကာမှာလည်းပဲလာလူဆန္ဒပြပွဲတွေဖြစ်နေတာတွေ့ရပါတယ်ဟိုသမိုင်းတည်းကသူရစကားတစ်ခုသတိရပါတယ်တချင်တော့ပြင်သစ်မှာတော်လှန်ရေးဖြစ်ရင်ဥရောပကကူးဆက်သွားတော့ when french sneezes europe catches a cold ပြင်သစ်ကဟချိုချီရင်ဥရောပကနာစီနေပြီအေးအေးမီနေပြီပြောရပါတယ်အခုကမ္ဘာနိုင်ငံတွေရဲ့အခြေအနေကလည်း when american sneezes the world catches a cold လို့ပြောမှလို့ဖြစ်နေပါပြီအမေရိကန်ကဖြစ်လိုက်ရင်ကမ္ဘာကိုပြန့်နှံ့သွားတာပဲ
ဟုတ်ကဲ့ပါအင်္ဂယ်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာ
ကျမတို့အခုနောက်ပိုင်းမှာလည်းအင်္ဂယ်အခုလိုအနီးကပ်စောင့်ကြည့်နေတဲ့အခြေအနေတွေကိုမေးမြန်းပြီးသွားမှာဖြစ်ပါတယ်ကျမများသတင်းအောင်ပါရှင်
COVID-19 ကပ္ပကပီးကြောင့်ထိတိုက်နေနာမှုရရှိနေတဲ့လုပ်ငန်းတွေကိုအကူအညီပေးတာမှထိထိရောက်ရောက်ဖြစ်ဖို့ဆိုပြီးအစိုးရကဖွဲ့ထားတဲ့စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ဟာမြမစီးပွားရေးကဏ္ဍမှာဘယ်ပိုင်းတွေကိုပံ့ပိုးလှုံ့ဆော်ကြံတယ်ဆိုတဲ့အကြံပြုချက်အစီရင်ခံစာတစ်စောင်ကိုအစိုးရစီတင်ပြထားတယ်ဆိုတာကိုပြောပြပေးသွားကြပါမယ်ကျမမိခါပါCOVID-19 ကပ္ပကပ်ရောဂါကြောင့်ထိခိုက်နစ်နာမှုတွေရှိနေတဲ့လုပ်ငန်းတွေကိုမြမအစိုးရကအကူအညီပေးတာမှာအသေးစားနဲ့အလက်စားလုပ်ငန်းတွေမှာပိုပြီးထိထိရောက်ရောက်အကူအညီရရှိဖို့ဆိုပြီးမကြသေးခင်ကပဲ COVID-19 ကြောင့်စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ကိုအစိုးရဘက်ကဖွဲ့စည်းခဲ့ပါတယ်ဒီလုပ်ငန်းအဖွဲ့ခေါင်းဆောင်ကတော့လက်တလောမှာရန်ကုန်တိုင်းဒေသကြီးစီမံဘဏ္ဍာရေးဝန်ကြီးအနေနဲ့ခန့်အပ်ခံထားရသူဦးရဲမင်းဦးပါဒီလုပ်ငန်းအဖွဲ့ကCOVID-19 တုံ့ပြန်မှုချင်းွေကိစ္စတွေကိုတုံ့သက်စီစစ်ပေးဖို့အပြင် COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ပါတယ်လက်ရှိမှာချင်းွေကိစ္စစီစစ်မှုပိုင်းပြီးဆုံးခဲ့ပြီဖြစ်သလို COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်မှုအချို့လည်းပြီးဆုံးခဲ့ပြီလို့ဦးရဲမင်းကပြောပါတယ
်ကျွန်တော်တို့က Walking Committee ကိုတင်ပြပေးပါပြီပထမဦးစားပေးဒီနိုင်ငံရဲ့အပမေးဝန်ကြောင်းနဲ့မှာမှာစိုက်ကြွေးမှုကြီးဒါပထမဦးစားပေးကျွန်တော်တို့ထောက်ပံ့ထားတဲ့လူကြီးအများစုကိုအထိကံမှုဖြစ်သွားလိမ့်မယ်ဆိုတော့ကျွန်တော်တင်ပြထားပြီးဖြစ်ပါတယ်အဲ့ဒီတော့လေနိုင်ငံတော်ကနေပြီးတော့သူကဒီကမ္ဘာစိုက်ကြွေးရေးလေယာဖွံ့ဖြိုးရေးပန်တော်ရှိတာကိုအဲ့လိုဟာတွေကိုဒီစိုက်ကြွေးဝင်ကြံနဲ့ပူးပေါင်းပြီးတော့ဘယ်လိုဆောင်ရွက်မယ်ဘာညာလဲဆိုတော့ plan တွေဆွဲပြီးပါပြီတက္ကသိုလ်ကဏ္ဍဘက်ကတော့သူကသူပြီးကြဟိုဘက်တခြားလမ်းကြောင်းတခြားလမ်းတွေပြီးပန်ဖို့ပါလိမ့်မယ
်ဒီ30ချက်အစီရင်ခံစာမှာလုပ်ငန်းကဏ္ဍ3ခုကိုပထမဦးစားပေးဒုတိယဦးစားပေးစတဲ့ဦးစားပေးသတ်မှတ်ချက်တွေနဲ့တင်ပြထားတယ်လို့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တဦးလည်းဖြစ်မြန်မာနိုင်ငံကုန်တယ်ဆက်မှုအတင်းချုပ် UMSCCI ရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးဝေဝင်းကပြောပါရယ်အကြံပြုချက်ထဲမှာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးအတွက်နိုင်ငံရဲ့ GDP ရဲ့400ခိုင်နှုန်းကျော်ခန့်မှန်းအမေရိကန်ဒေါ်လာ3ဘီလီယံကျော်လောက်သုံးစွဲဖို့တင်ပြထားတယ်လို့သူကပြောပါရယ်ပထမဦးစားပေးအနေနဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍပြီးရင်နောက်ဦးစားပေးတွေနဲ့ပတ်သက်လို့တင်ပြထားတဲ့အပိုင်းကိုသူကခုလိုပြောပြသွားတာပါ
ဒုတိယအပိုင်းကတော့ကျွန်တော်တို့ကဒါကုန်ထုတ်လုပ်ငန်းကြီးပေါ့နော်နောက်တစ်ခါကျွန်တော်တို့ဒါ export လုပ်နိုင်တဲ့အပိုင်းကိုကျွန်တော်တို့ကပို့ပြီးတော့တွန်းအားပေးရမယ်အဲ့ဒါ import လုပ်တဲ့ဟာတွေကိုတော့အရင်ထက်စာရင်တိတ်ပြီးတော့ပြီးလို့မရတော့ဘူးပေါ့နော်စသဖြင့်အဲ့လိုမျိုးပြပေးတဲ့ဟာတွေကိုအဲ့ဒါလေးကိုလုပ်ထားပါဒါပြီးသွားရင်တော့ကျွန်တော်တို့အရေးကြီးဆုံးဖြစ်တဲ့ဟို logistics ပေါ့နော် logistics ဒီ transportation ကိုလည်းကျွန်တော်တို့ဒါပြီးပြီးအနေနဲ့ပေါ့နော်ဒါမျိုးလေးတော့ဟိုလုပ်ထားတာရှိပါတယ်ခင်ဗျာ
အစီရင်ခံစာမှာပါဝင်တဲ့အသေးစိတ်ကိုတော့နှစ်ယောက်စလုံးကထုတ်ပြောခွင့်မရှိဘူးလို့ဆိုပါတယ်ကိုဗစ်ကြောင့်ထိခိုက်မှုရှိတဲ့စီးပွားရေးကဏ္ဍအသီးသီးကိုရေတိုရေရှည်ကူညီထောက်ပံ့မှုတွေအတွက်နိုင်ငံတကာကနေချင်းငွေရယူသုံးစွဲတာရှိပြီးလက်ရှိအချိန်မှာနိုင်ငံတကာစီကနေ American Dollar 1 Billion Dollar ချင်းငွေရယူထားပါတယ်ချင်းငွေရယူမှုမြင့်တက်လာတာကြောင့်အစိုးရလှုပ်ဆောင်တဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကတက်ရောက်မှုနည်းမယ်ဆိုရင်နိုင်ငံအနေနဲ့အတိုးတန်တရားထဲမှာပိုနှစ်မလားဆိုတဲ့စိုးရိမ်မှုတွေနဲ့ထောက်ပြမှုတွေရှိနေပါတယ်ဒီပေါ်ဦးရဲမင်းကိုမင်းမြတ်တဲ့အခါမှာတော့
အစုအဖွဲ့တစ်ခုအတွက်ပဲစဉ်းစားပြီးထောက်ပံ့တယ်ဆိုရင်ဒီပစံပြေစိတ်ပူပါတယ်။သုံးဝန်းရှင်တွေကြီးထောက်ပံ့နေတာမဟုတ်ဘူး။ဒါနာပေါင်းစုံကိုအစုရခွဲပြီးတော့ငွေတွေကိုထည့်တယ်။အဲ့တော့ဒီပြေကတနည်းအားဖြင့်အစုပြီးထည့်ရင်အဲ့တနည်းအားဖြင့်မှဆုံးရှုံးနိုင်ပြီပုံမြင့်တာပေါ့။တနည်းအားလုံးတိုင်းတာနဲ့အားလုံးကိုဖြန့်ပြီးထည့်လိုက်တဲ့အခါကျတော့သူက အကျိုးကျေးဇူးဖြစ်တော်မူတာပို့ပြီးများတယ်။နောက်တစ်ခါပြန်ပြီးထွက်သွားတာဖြစ်တဲ့အတွက်သူတစ်ဖွဲ့တစ်သင်းပဲအကျိုးရှိသွားတယ်။ကျန်တဲ့လူတွေအကျိုးမရှိဘူးဆိုတာလည်းဖြစ်တော့ပေါ့။အဲလိုပဲတချို့ငွေတွေကြာအစိုးရစီမံကိန်းတွေကိုထည့်လိုက်ပြီးတချို့စီမံကိန်းတွေပြန်ဆက်ဆံလုပ်ခိုင်းလိုက်တယ်။အဲ့ဒါဆိုရင်အဲ့ဒီစီမံကိန်းတွေကနေအလုပ်ကိုင်ကြီးပေါ်လာမယ်။ဒီလိုမျိုးခွဲပြီးထည့်တာဖြစ်တဲ့အတွက်အရင်စိတ်ပူစရာတော့မရှိဘူး
။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုတက်တာစီအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်မှာကြီးမန်းချက်9ချက်မဟာဗျူဟာ10ခုဆောင်ရွက်ရမယ့်အစီအစဉ်36ခုဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်ထားကအမေရိကန်ဒေါ်လာ3.5 ဘီလီယံလောက်သုံးစွဲသွားဖို့ရထားပါရှင်။ကျွန်မမိခပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ရခိုင်ပြည်နယ်မုံတော်မြို့နယ်တွင်ကလှဖို့ခွန်ရင်းကြဒုက္ခသည်စခန်းမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတို့တွေ့ရှိတာကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မုံတော်မြို့နယ်တွင်ကဘင်္ဂလားဒေ့ရှ်ကပြန်ဝင်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ယာယီဆောက်လုပ်ထားတဲ့လှဖို့ခွန်ရင်းကြဒုက္ခသည်စခန်းမှာရောဂါပိုးကူးစက်ခံထားသူတို့ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကအဲ့ဒီမွတ်စလင်ဒုက္ခသည်9ဦးဟာမေလ30ရက်နေ့တုန်းကတရားမဝင်နေစဖြတ်ကျော်လာတာကိုတပ်ဆိုင်ရာကဖမ်းဆီးပြီးလှဖို့ခွန်ဒုက္ခသည်စခန်းကိုပို့ဆောင်ထားတာဖြစ်ပါတယ်အဲ့ဒီထက်ကတူမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်ဘက်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူတွေများပြားရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေကိုသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့တည်တည်ချာချာလှုပ်ဆောင်သင့်တယ်လို့လက်ရှိချိန်မှာပြန်ဝင်လာသူတွေမှာရောဂါပိုးပါလာတာကြောင့်စိုးရိမ်ရတယ်လို့မောင်တော်မျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ်
။အဲ့လိုပုံစံမျိုးဝင်လာတာ9ယောက်ဆိုမြင်ရမှာဘူး။9ယောက်ဝင်လာတဲ့အချိန်မှာတယောက်ကတွေ့တယ်ဆိုတော့နောက်4ယောက်ကမတွေ့ပြနေပါမလားမဖြစ်နေပါမလား9ယောက်တိဝင်လာတဲ့ဥစ္စာအခုမောင်တော်ရှင်နေဆိုပြီးတော်တော်လေးစိုးရိမ်ရတဲ့ရှင်နေဖြစ်နေတယ်ဒီဘင်္ဂလားဒေ့ရှ်မှာဆိုလို့ရှိရင်သူတို့ကအဲ့ဘက်တကားကို open ဆင်းလာတာနော်သူတို့မှာလူတွေထူထပ်တယ်လျှောက်ရတယ်အများကြီးဖြစ်နေဆိုတော့ဒီအဲ့ဘင်္ဂလားဒေ့ရှ်ဘက်ကတကားကိုဖွင့်ထားတယ်ဆိုတော့ဒီဘက်ကဟိုတင်းဝင်လာကိုဝင်လာရတာပေါ့ဗျာကျွန်တော်ထင်နေဗျာဘယ်လိုပြည်ပြင်းအတင်းမှပြည့်ဆိုတဲ့ဆိုတော့သူတို့ကမှလူရောဟိုးပဲလို့ရတယ်အဲ့ဒီဘက်ကလူတွေကနော်အဲ့လောက်ဒီတင်စားပြင်းနဲ့လက်ခံတာပေါ့ကွာသူတို့ကိုယ်တိုင်ကဘလို့ခုနောက်နဲ့ဒီမောင်တော်မျိုးကိုအုပ်ချုပ်နေရတယ်လေဆိုတာတော့မသိဘူးဗျာ
အစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာသူတွေကိုတနင်္လာလောက်တည်တည်ရှာရှာစီစီဆောင်ရွက်နေတယ်လို့မောင်တော်ခင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ
်အဆောင်နေတော့လောက်ထားတာပေါ့အေရီယာကြီးကအခြေကြီးပဲလေမဖုံးတာတော့ဒီတိုင်းဆိုရင်တော့ဗျာကျွန်တော်အုပ်ချုပ်တဲ့လူကပုံတော်ဆွနေသေးတယ်ဒီမှာတနင်္လာလုံးအလုပ်တော်မနာဘူးနော်ဒါတော့တော့တားဆီးနေတာပဲဒီဆန်းစီရင်းကလုံးတော့မရဘူးလေဥက္ကာ COVID-19 ရဲ့ညွှန်ကြားချက်အရဟိုဘက်နိုင်ငံတွေဝင်လာတဲ့သူကဒီဖားတဲ့မှာလာဖို့ပေါ့မှာပါဒီလောက်ကွန်နီလုပ်ပြီးတော့မှသူ့အာခေါင်တို့ကနှာခေါင်တို့ကနမူနာယူပြီးပို့လိုက်လို့အခုအဲ့ဒါယောဂရှင်မှန်းသိတာလေ
လက်ရှိလှဖို့ကောင်ဒေါက်တာစခန်းကိုပြန်ဝင်လာတဲ့9ယောက်ထဲကယောဂပိုးကူးစက်ခံထားတဲ့သူကိုမောင်တော်ပြည်သူစေယုံကြီးမှထားရှိပြီးကျန်4ယောက်ကိုတော့လှဖို့ကောင်စခန်းမှာပဲကွာရန်တိုင်းထားရှိပြီးစောင့်ကြည့်နေတယ်လို့ဦးစိုးအောင်ကပြောပါတယ
်ဟုတ်တော့ကျွန်တော်ဝင်နေတာကညစားကြရပါကျွန်တော်မောင်တော်ပြည်သူစေယုံကြီးမှဩစတြေးလျကွန်နီတိကျလောက်သွားမှာပေါ့သူကုသဖို့ဆက်နေတော့ကျန်တဲ့လေးယောက်ကမသိသေးဘူးငါကတည်းကတည်းကကွာရန်တီးနေရမှာပဲကျမရင်ညွှန်ကြားချက်ရကွာရန်တီးနေရမှာပဲထားမယ်ထားပြီးတော့ထပ်ပြီးတော့ဆက်ဆက်မယ်ထပ်ဆက်ပြီးတော့မတွေ့ရင်တော့ဒီကွာရန်တီး21ရက်ပဲဆက်လုပ်သွားမယ်တွေ့ရင်တော့တွေ့တဲ့လူပဲသူကကျမရင်ဆောင်ပြတည်ရှိတာယောဂရှိတဲ့လူပဲတည်ရှိလို့ရတာဆောင်ပြတည်ရှိတာလေယောဂမရှိတဲ့လူဆောင်ပြတည်ရှိပြန်မှာဘဝမှမလိုတာစိတ်ကူးလို့မလိုဘူးနော်
လက်ရှိမှာမုံတော်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတွေများပြားရှိနေတယ်လို့မုံတော်ကလည်းခုလက်ရှိကူးစက်ခံထားသူတွေရှိတာကြောင့်စိုးရိမ်ရတယ်လို့မုံတော်ဒေသခံမမောကပြောပါတယ်
။အဖက်ကတော့ကျွန်တော်နိုင်ငံတကာမှာပြီးပွားတဲ့အခြေအစားကြည့်လို့ကျွန်တော်စိုးရိမ်ကြတယ်ရှိတယ်။စိုးရိမ်ကြရှိတာနဲ့အများကျွန်တော်တို့ကမုံတော်ဦးမှာရှိတဲ့ကျွန်တော်တို့အေးအေးလေးကနေပြီးတော့အရှင်နဲ့တကြီးတို့ဆရာကြီးနဲ့တပည့်တွေကရှိတာ
လေ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးအတွက်နိုင်ငံတကာဖိအားပေးခဲ့တာကြောင့်မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာအသုံးလုံးကိုလက်မခံပေမဲ့လို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူထားတဲ့အတိုင်းတရားဝင်ကြိုဆိုလက်ခံရေးတွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်သွားဖို့ပြင်ဆင်ခဲ့ပါတယ်။လက်တလောအဖြစ်တော့ဒုက္ခသည်တွေစီစစ်လက်ခံရေးနိုင်ငံစီစဉ်ကိုယာယီဆန်ခိုင်းထားသလိုဒုက္ခသည်တွေကိုစီစဉ်တဲ့ကိုပြန်လာနိုင်တဲ့စီစဉ်ကိုလည်းကိုပဲရေးပေါ်အရှင်နေကြောင်းမြန်မာဘက်ကရက်ဆိုင်ထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတဲ့ဒိန်ပေးပို့ထားတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ COVID-19 ရောဂါကူးစက်မှုစိုးစိုးဝါးဝါးဖြစ်လာတဲ့အိန္ဒိယနိုင်ငံတည်းတရားမဝင်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေပြန်လာဖို့ချင်းပြည်နယ်အစိုးရကနှီးလန်းရှာနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ဇန်နဝါရီ၄ရက်အထိဆိုရင် COVID-19 ရောဂါကျွရှိသူ2000ကျော်လာတဲ့အိန္ဒိယကမြန်မာနိုင်ငံသားတွေအထူးသဖြင့်ချင်းတိုင်းသားတွေပြန်လာနိုင်ဖို့ချင်းပြည်နယ်အစိုးရကကြိုးစားနေပါတယ်။ဒါပေမဲ့အဓိကအခက်အခဲကတော့သူတို့အများစုနှစ်နိုင်ငံတရားဝင်စာချုပ်နဲ့သွားတာမဟုတ်လို့နှစ်ဖက်စနစ်တကျလွှဲပြောင်းလက်ခံမှုအခက်အခဲရှိနေပါတယ်။ချင်းပြည်နယ်အစိုးရကတော့တရားမဝင်သွားတဲ့သူတွေကိုအောက်ခြေအုပ်ချုပ်ရေးအစင်းစင်းကနေနီလာတစ်ခုခုရှာပြီးလက်ခံပေးနိုင်ဖို့ညွှန်ကြားထားတယ်လို့ရီကော်ဒါအမှတ်၁အုပ်ချုပ်ရေးမှူးခြံလျက်နာက VOE ကိုပြောပါတယ်
။ဘုံဒီစကမီရောဟိုမင်းညာမုံစုချင်းနဲ့တော့ဖုန်းလာဖြစ်တယ်။ဟိုနိုင်ငံသားတွေလည်းဖြစ်တယ်ဆိုတော့ဒီကတိုင်းတာလေးနဲ့လက်ခံပြီးမှလူလူအိုင်လူအပ်တဲ့ကိုယ်ံတီထားဖို့ဟိုတကယ်တမ်းဒါတရားဝင်နေလားနဲ့တော့ဘယ်သူမှဟိုလက်ခံလို့မရတဲ့အိမ်ထားမှရှိကြတာပေါ့နော်။အဲအိန္ဒိယတက္ကသိုလ်လည်းလွှဲပြီးလို့မရဘူးဖြစ်တာ။
ဒီလိုညွှန်ကြားထားပေမဲ့လည်းခရိုင်အစင်းစင်းနဲ့တိုင်ပြည်ပြီးမှလုပ်ပါလို့ဝန်ကြီးချုပ်ကပြောတဲ့အတွက်အချိန်ကျန်ကြာနိုင်တယ်လို့သူကပြောပါတယ်။အောက်ခြေပိုင်းကိုလုပ်ပိုင်ခွင့်အပြည့်အဝပေးရင်တော့ပြန်လည်လက်ခံရေးကိုသူ့အနေနဲ့အများဆုံးလုပ်သွားမယ်လို့ပြောပါတယ်။တရားဝင်နိုင်ငံကူးလက်မှတ်နဲ့သွားတာမဟုတ်လို့သူတို့ပြန်ဝင်လာမယ်ဆိုရင်လည်းနေဆက်ယောဂစောင့်ကြည့်ကန့်သတ်ရေးစခန်းတွေမှာသူတို့အတွက်ကုန်ကြစည်ရေးကိုပြည်내အစိုးရကပေးဖို့အခက်အခဲရှိပါတယ်။မီဇိုရန်လူငယ်အသင်းကောက်ယူထားတဲ့စည်ရင်အတိုင်းဆိုရင်ချင်းပြည်နယ်နဲ့ကဲလျက်မီဇိုရန်ပြည်နယ်မှာမြန်မာလူမျိုးချင်းတိုင်းသား9000ကျော်ရှိပြီးအိန္ဒိယတနိုင်ငံလုံးမှာတော့3000ကျော်ရှိပါတယ်။ COVID-19 ကြောင့်အိန္ဒိယဘက်မှာနေမိဖြစ်ကျော်ခွင့်တွေပိတ်ထားတဲ့မလကုန်ပိုင်းလောက်ကလေးကနေရမပြန်နိုင်ကြတာလို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကစလိုင်းတေရာကပြောပါတယ်။
တို့တော်တော်များများပြန်လာရှင်ကြတဲ့ရှိတယ်နဲ့တို့ကဒီတခါနဲ့ကိညာတိုင်းကလုံးဝအဲ့ဒီသလိုလောက်တော့မဟုတ်တာလုံးဝအောက်ပြင်ဆုလိုများလို့အဲ့လိုတရားမဝင်နဲ့နေဆက်ကွယ်လို့ဖြတ်ကျော်ပြီးတော့သွားတာရှိတယ်ဆိုတော့တို့ရနဲ့အဲ့လိုတရားဝင်ပြန်လာတဲ့သဘောမျိုးကတို့တို့ကိုခက်ခဲရှိနေလို့ကျွန်တော်ထင်တယ်ပေါ့နော
်အိန္ဒိယမှာဇွန်လ2ရက်တနေ့လူပေါင်း 8000 ကျော်ကူးစက်ခဲ့ရပါချင်းပြည်နယ်တစ်ဖက်ကမီဇိုရန်ပြည်နယ်မှာလည်းကိုဗစ်ရောဂါဖြစ်သူအယောက်100ကျော်ရှိပါတယ်ကူးစက်ခံရသူအများဆုံးနဲ့ထိတ်ဆုံးအစဉ်လိုက်ရှိနေတဲ့ကမ္ဘာနိုင်ငံတွေကတော့ American, Brazil နဲ့ Russia နိုင်ငံတွေပါ။ဇွန်လ4ရက်အထိအိန္ဒိယနိုင်ငံမှာကူးစက်ခံရသူ2000ကျော်နဲ့အဆင့်9မှာရှိနေပြီးထိတ်ဆုံးသူက6000ကျော်ရှိခဲ့တာပါ။အများစုပြန်ကျန်းမာခဲ့ပြီးမြေကမ္ဘာလူဦးရေဒုတိယအများဆုံးနိုင်ငံဖြစ်သလိုလူဦးရေတိတ်သေးတဲ့ဘင်္ဂလားဒေ့ရှ်နဲ့လည်းဆက်ဆံနေလို့မြန်မာပြည်တွင်းမှာလည်းစိုးရိမ်မှုတွေရှိနေတာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြောခဲ့တာပါ။
ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းနဲ့ကင်းပြည်နယ်အတွင်းမှာအစိုးရကင်မရွန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတဲ့သတင်းတွေကိုစူးစီးတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာပြီးခဲ့တဲ့တောက်ကြနေ့ကကင်မရွန်ရင်တန်းကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒီနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်။
အကဒမီမှာလေဒီကုခိုင်မြို့နယ်ရှီမော်ကြီးဝတနပေပွဲဖြစ်သွားဖြစ်တယ်။အာမနေ့စနေ15လောက်ကနေ15လေး15ထိလောက်ပေါ့။အဲ့ဒါကမြန်မာစစ်တပ်မှရှိရှိဖတ်တော့ရောင်းနေတယ်တက်လာမလို့ရှိတဲ့နေရာအံဘေကိုလာရောက်215တက်ခဲ့တဲ့ပေါ်ချီပေါ်ဒီနံပါတ်ကတက်ကနေအတော့ရောဒီရှိမော်ဘယ်အနာပဝင်ကျမှာဟိုလည်းညီဒီခံရနေလေအထူးပဲအဆက်ကြီးလောက်ရရှိ
ဒီက3ရက်နေ့မနေ့ပိုင်းကလည်းကုတ်ခိုင်မြို့နယ်ကောင်းနေကြီးဝါနီမှာနိုင်ဝဲလောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်ဒေါ်လောဆယ်မှာတော့အစိုးရနဲ့ KIA ကချင်း TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်အဖွဲ့တွေကြားမှာ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးဆွေးနွေးပွဲတွေဟာရပ်တန့်နေပါတယ်ဒီက3ရက်နေ့မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်ပုံပါချင်းမြို့နယ်အတွင်းမှာ NCA ခေါ်အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့တွေနဲ့အစိုးရတပ်အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေကို RCSS ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ခန်းဆိုင်ကအခုလိုပြောပါတယ်
။မနေ့ကစနေရက်နေ့ဒီ7နာရီလောက်ချိန်ပါဖြစ်တယ်ခင်ဗျာ။ဒီတရင်ခလရ65ရဲ့နောက် PGF 1000ရဲ့ဘောနော PGF 1000ရဲ့ဒီလိုကကျွန်တော်စီကို60မော်တာနဲ့ ที่เดินเอาดีดี40mm M79 เนี่ยที่เด็กเนี่ยเราจะรู้ลู่ที่ทับที่เลยที่เราจะรู้เส้นในวันจีนเรามาจะรู้ว่าจะอาจจะทำมาเราตัดสูบไปเลยแบบที่คู่รู้เราเสียใจเรามาที่เราเขาเนี่ยยิงเนี่ยยิงเนี่ยในท่าชีวิตแม่จะรู้ไปเจอเราสูบไปแบบจะรู้ไปอะไรขวาไปท่าอะไรแบบนั้น
RCSS ဘဟုကတော့တိုက်ပွဲထက်မဖြစ်အောင်ထိန်းသိမ်းဆောင်ရွက်ဖို့အတွက်အောက်ခြေတပ်တွေကိုညွှန်ကြားထားကြောင်းပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇွန်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော် RCSS နဲ့ဖြစ်ခဲ့တာရှိတယ်။ဒီကတော့ကျွန်တော် Mind Door ထဲမှာခြေတော်ကြီးရာဖရားနီးဒီ RCSS ပေးအယောက်20ကျော်30လောက်နေပါရောက်တယ်။အင်းဒီကျော်လုံးရောက်ရှိနေတာပေါ့။ရောက်ရှိနေတဲ့သတင်းရလုံးနေနေဆုံးမေးလောက်တဲ့အခါမှာတိတိမဖြစ်တဲ့နဖက်တိကြတာရရှိမှုမရှိပါဘူး။မလေးကမနဲ့ခွန်နိုင်ခွဲတဲ့အချိန်တော့မှဖြစ်ပါတ
ယ်။ TNL နဲ့ဖြစ်ပွားတဲ့တိုက်ပွဲသတင်းကိုတော့အသေးစိတ်မရရှိသေးကြောင်းနဲ့ပြည်ရင်ပြည်နယ်ဖားပွန်ဘက်မှာလည်းမနေ့ကကရင်မျိုးသားစီယုံ KNU တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကဆက်ပြောပါတယ်
။ KNU နဲ့တော့ဖားပွန်ဘက်မှာတော့နေ့ကတော့နေ့လယ်တနားရီတော့မှဖြစ်ခဲ့ရတော့ရှိတယ်။ဒီတော့ကိုတုံဝဲခနာလီမှာပဲအဲ့မှာကျွန်တော်သခန်းပါဝင်ခြင်းရှင်းလင်းနေမှာသခန်းရဲ့အရှိတောင်းဝယ်မီဒီယာနဲ့ရာလောက်ကနေပေါ့ကြာ KNU ငါးဦးလောက်ကဒါရောက်ပြစ်ခတ်တာဖြစ်ပါတယ်ဒါရောက်ပြစ်ခတ်တဲ့အတွက်ထိတင်ဖြစ်တာဖြစ်ပါတယ
် KNU ဘက်ကမင်းမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးလက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကပူးပေါင်းဆောင်ရွက်ဖို့နဲ့ဒီကာလအတွင်းအပြစ်ကတ်ရပ်ဆဲကြောင်းကြေညာထားချိန်မှာဖြစ်ပွားတဲ့တိုက်ပွဲတွေလည်းဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။နိုင်ငံတိုင်းမှာအစိုးရမူဝါဒရေးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလအကြံပေးသုတေသနအဖွဲ့တွေလည်းရှိပါတယ်။မူဝါဒလိလာရေးအကြံပေးအဖွဲ့ Think Tank အရေးကြီးတဲ့အခန်းကဏ္ဍပါဝင်တာကိုကဘာမှာအတိအမှတ်ပြုနေတာကြားပါပြီ။ဒါကြောင့်မြန်မာပြည်ကမူဝါဒလိလာရေးအဖွဲ့တွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကိုဗစ်ကူးစက်ရောဂါကမြန်မာပြည်ရောက်နေတဲ့သတင်းကိုမီဒီယာမျိုးစုံမှာဖော်ပြကြပါတယ်။အစိုးရဌာနနဲ့အရတားအဖွဲ့အစည်းတွေကလည်းကြီးညာချက်ထုတ်ပြန်ပြီးပြည်သူလူထုကိုသတိပေးကြပါလေ။ဒီအထက်မှာမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးဌာန Institute of Strategy and Policy ရဲ့ COVID အထူးသုံးသပ်ချက်၃ခုဟာကြေရှားပါလေ။ COVID ကူးစက်ရောဂါကနဲ့ပတ်သက်ပြီးဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပညာရှင်တွေကလေ့လာသုံးသပ်ထားတာပါ။အေပီလမှာတစ်ချိန်၊မေလမှာနှစ်ချိန်အခမဲ့ထုတ်ဝေတာမှုတော်ဝင်ရှိသူတွေလေ့လာသင့်ပါလေနိုင်ငံတိုင်းမှာအစိုးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့သတိပုဂ္ဂလမူဝါဒရေးရာသုတေသနအဖွဲ့လည်းရှိပါလေမူဝါဒလေ့လာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တာကိုကဘာမှာအသိအမှတ်ပြုထားတာကြာပါပြီအမေရိကန်ကပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2019စာရင်းအရကဘာမှာမူဝါဒလေ့လာရေးအဖွဲ့8000ကျော်ရှိပါလေအမေရိကန်မှာ1800ကျော်ရှိလို့အများဆုံးဖြစ်ပါလေ။အိန္ဒိယမှာ906ခုနဲ့ဒုတိယလိုက်နေပြီးတရုတ်က909နဲ့တတိယဖြစ်နေပါသေး။အင်္ဂလန်မှာ320၊ဂျာမနီမှာ200ကျော်ရှိပါလေ။ရုရှားမှာ200ကျော်ရှိပြီးဂျပန်မှာ100ကျော်ရှိပါသေး
။အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားက30ခုရှိပြီးအများဆုံးဖြစ်ပါတယ်။မလေးရှားမှာ23၊ဖိလစ်ပိုင်မှာ21ခု၊စင်ကာပူမှာ18၊ထိုင်းမှာ15ကမ္ဘောဒီးယားမှာ14၊ဗီယက်နမ်မှာ17၊လာအိုမှာ4ခုရှိကြောင်းဖော်ပြထားပါတယ်။ဒီစီးနှဲမှာမြန်မာမပါဝင်ပါဘူး။ ဒါပေမဲ့အာရှ Foundation က2016မှာထုတ်ပြန်တဲ့ Policy Institute စီးရင်ထဲမှာတော့မြန်မာပြည်မှာမူဝါဒလိလာရေးအဖွဲ့ပေါင်း46ခုရှိတယ်လို့ဖော်ပြထားပြီးတခုစီရဲ့မှတ်တမ်းအကျဉ်းကိုလည်းဖော်ပြပါတယ်။ဒီအတိုင်းဆိုရင်အာဆီယံနိုင်ငံတွေထဲမှာမူဝါဒလိလာရေးအဖွဲ့အများဆုံးရှိတာကမြန်မာပြည်ဖြစ်နေပါတယ်။ဒါပေမဲ့စီးရင်ထဲမှာအမျိုးသမီးရေး၊ပညာရေး၊တိုင်းသားရေးစတဲ့ရေးရယတအသင်းဖွဲ့တွေလည်းပါဝင်နေတာတွေ့ရပါတယ
်။ယထာဘူဒကြစွာကြည့်ရှုဆင်ခြင်နိုင်ဖို့အတွက်မူဝါဒလိလာရေးအဖွဲ့ဟာသူတပားဩဇာကမဟုတ်ပဲမိမိဘာသာလွတ်လပ်စွာတည်တကြယက်တည်နိုင်ရမယ်ဆိုတဲ့အနောက်တိုင်းအယူအဆရှိပါတယ်။ဒါပေမဲ့အာနာရှင်တလိရှင်တန်တဲ့နိုင်ငံတွေမှာတော့အာနာပိုင်းအဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒလိလာရေးအဖွဲ့တွေရှိလာပါတယ်။ဒီအဖွဲ့အစည်းတွေဟာနှင်းနှောဖလှယ်ပွဲကျင်းပတဲ့စာအုပ်စာရန်အစင်ခါစာနဲ့စာဆောင်ထုတ်ဝေပါတယ်။ဘာသာရဆိုင်ရာလေးလာစားစီရေးအဖွဲ့တွေလည်းရှိပါတယ်။အယတအတင်းအဖွဲ့ Civil Society ရဲ့မူဝါဒလေးလာရေးအဖွဲ့ဟာကွာခြားပါတယ်။လေးလာစားစီရေးအဖွဲ့ဟာသူတေစီစုံကြီးတဲ့အဖွဲ့ဖြစ်တာမို့အရေးကိစ္စတစ်ခုအတွက်စည်းရုံးလှုပ်ဆော်တာမျိုးဆန္ဒပြကန့်ကွက်တာမျိုးမလုပ်ကြပါဘူး
။အခုလို COVID-19 ရောဂါကပ်နဲ့ရင်ဆိုင်နေရလို့တိုင်းပြည်လုံးအကြက်တဲဖြစ်နေခြင်းမှာမူဝါဒလိလာရေးအဖွဲ့တွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နိုင်ပါတယ်ပြည်သူလူထုနဲ့ရောအာဏာပိုင်တွေနဲ့ရောထိတွေ့နေတဲ့အဖွဲ့အစည်းဖြစ်လို့သတင်းမှားနဲ့လှုပ်ကြံသတင်းတွေကိုရှင်းလင်းနိုင်ပါတယ်ပြဿနာတစ်ခုကိုဘယ်ပေါင်းစုံကကြည့်ပြီးအမြန်ဆုံးတင်ပြတာဟာမူဝါဒလိလာရေးအဖွဲ့ရဲ့လိုရိုးလို့ဆင်လုပ်ငန်းဖြစ်ပါတယ်သတင်းဖြန့်ချီဖို့မဟုတ်ပဲ COVID-19 ကြောင့်ဖြစ်ပေါ်လာမဲ့လူမှုစီးပွားရေးဒုက္ခတွေကိုပြည်သူနားလည်အောင်မူဝါဒလိလာရေးအဖွဲ့တွေကလူရင်းတူရှင်ပြောပြနိုင်ပါတယ်ဒီလိုယူအဆအမျိုးမျိုးလောက်ွက်အမျိုးမျိုးနဲ့အကျိုးသက်ရောက်မှုအမျိုးမျိုးကိုရှင်းလင်းတင်ပြတာမျိုးကိုအစိုးရဌာနတွေလှုပ်လှိမ့်ထမရှိတာတွေ့ရပါတယ
်ပင်ဆယ်ဗေးနီးယားတက္ကသိုလ်ထုတ် 2019 သင့်တန်အညွှန်းမှာအရှိအာရှကထိပ်တန်းအဖွဲ့109ဖွဲ့ကိုဖော်ပြပါတယ်ထိပ်ပိုင်းမှာစင်ကာပူရဲ့မူဝါဒလေ့လာရေးသင့်တန်၈ခုပါဝင်ပါတယ်မြန်မာကတော့The Gaon Institute of Political Studies ကအဆင့် 94 Institute of Strategy and Policy ISB ကအဆင့် 103 ရရှိပါတယ်။ထိုင်းနိုင်ငံကနာမည်ကျော် Asian Institute of Technology ကအဆင့် 104 မလေးရှားက Asia Europe Institute ကအဆင့် 109 အသီးသီးရရှိကြပါတယ်။ဝန်နေဝင်းနဲ့ဘုသားရွှေခေါင်းဆောင်နဲ့အစိုးရတွေနဲ့ဦးသိန်းစိန်အစိုးရတို့အကြားထင်ရှားတဲ့ကွာခြားချက်ဟာအကျဉ်းချန်လက်ခံနိုင်မှုဖြစ်ပါတယ်။ဦးနေဝင်းကြီးစိုးတဲ့26နှစ်နဲ့ဦးတန်းရွှေကြီးစိုးတဲ့22နှစ်စုစုပေါင်း48နှစ်ကာလမှာဗမာအစိုးရဟာပြည်တွင်းပြည်ပအကျဉ်းချန်ကိုလက်ခံဖို့ညှဉ်းဆန်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကတော့အာဏာရယူပြီးမကြမီပြည်တွင်းမှာအကြံပေးအဖွဲ့တွေဖွဲ့စည်းရုံသာမကဘဲနိုင်ငံခြားအကျဉ်းချန်ကိုပါကြိုးဆိုတာတွေ့ရပါတယ်။လက်ရှိအစိုးရဟာဘူဝါဒလေးလာရေးအဖွဲ့ရဲ့အကျဉ်းချန်ကိုပြန်လောက်လက်ခံနိုင်တယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ဓာတ်ခံရလွယ်သူတွေအကြောင်းတင်ပြထားပါတယ်ဒီ COVID-19 ကမ္ဘာကရောဂါကြီးစိုက်ချိန်စိတ်ဖိစီးမှုဒဏ်ကိုအမျိုးသမီးကလေးနဲ့သက်ကြီးတွေမှာပိုခံရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်အခုလိုထီလွယ်ခိုက်လွယ်အားနည်းသူတွေပေါ်ဒီစိတ်ဓာတ်တွေဘလို့ရိုက်ခတ်လာပြီးကာကွယ်ပေးနိုင်ဖို့ဘာတွေသိသင့်လှုပ်ဆောင်သင်ပါလဲဒီအကြောင်းဆေးတက္ကသိုလ်တည်းစိတ်ကျန်းမာပညာဌာနဗမောက္ခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမြန်ကမေးမြန်းထားပါတယ်ဟုတ်ကဲ့စိတ်ကျန်းမာရေးထုတ်ဖို့ဆရာဝန်ကြီးဗမောက္ခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကာယောဂါကြီးနဲ့စိတ်ပြဿနာအကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးပြည်သူတွေအတွက်ရေးပူရနဲ့ဒီ quarantine လို့ခေါ်တဲ့သွာလာကန့်သတ်ခံရသူတွေအတွက်အသေးစိတ်တွေကိုပြောခဲ့ကြတယ်ပေါ့ဆရာနော်ဒီတစ်ပတ်တော့ဆရာကြီးထိလွယ်ခိုက်လွယ်တဲ့အမျိုးသမီးကလေးနဲ့သက်ကြီးတွေအတွက်အသေးစိတ်ချက်တွေကိုဆက်ပြောအောင်ဆရာကြီးအဲ့ဒီတော့အမျိုးသမီးတွေအတွက်ဒီအိမ်ထဲမှာစိတ်ဖိစီးမှုများလာတဲ့အခါမှာအိမ်တွင်းပဋိပက္ခနဲ့အကြံဖတ်မှုတွေများလာနိုင်တဲ့အနေအထားအတွက်ဘယ်လိုအကြံပေးချင်လဲဆရာကြီ
းကျန်းဖတ်မှုများလာမများလာတော့ပြောမယ်ပေါ့နော်အဲဆိုတော့သူတစ်ခုဖြစ်နိုင်တာကတော့တချို့မိသားစုမှာမတည့်တာရှိတယ်လေအခုအချိန်ကျတော့အပြင်ကတော့ဟိုပြည့်ကျင်နေတော့မတည့်တာကိုဖြစ်အကျန်းဖတ်မှုအပိုများလာနေတယ်ပေါ့နောက်တစ်ခု ကတော့ဒီချိန်ကျတော့မသွားရမလာရမကြည့်ရနဲ့စိုးစောပြောစိတ်ဖြည်းဖြည်းကြီးများလာနေတာပေါ့နော်စိတ်ဖြည်းဖြည်းကြီးများလာနေတဲ့အခါစိတ်သက်ကြလာတယ်ဖြစ်လာတယ်အိမ်စိတ်သက်ကြလာတယ်ဆိုရင်လည်းဆိုရင်ကိုယ့်ရဲ့စိတ်ကမကြည်လင်ဘူးဆိုတော့လူကပြစ်ခတ်မှုနေမယ်ထောက်ရည်ဖြစ်ပါလေဒါတော့လူတိုင်းမှာသဘာဝပဲပေါ့နော်အဲလိုမျိုးဆိုရင်တော့ဒီစိတ်ပဏာနည်းနည်းလေးတော့စိတ်မကြည်တဲ့အချိန်မှာဒေါသပိုထွက်ပြီးတော့သူကသက်သနာဖြစ်တယ်အဲ့ပြင်ကျဉ်ချမ်းဖြစ်မှုတွေဖြစ်လာနိုင်တယ်ပေါ့အကျဉ်းဖြစ်မှုနေအောင်တော့သက်သနာတစ်ခုရှိလို့ဆိုရင်အဲ့ကျဉ်းသနာကိုဖြည့်ရှင်းနိုင်အောင်ကြိုးစားဖြစ်တာပေါ့ပြန်ရတဲ့အပြန်လန်နန်းလေမယ်ပြောရဆက်တွေ့တာပေါ့အဲ့တော့လိုက်လို့ရမှာပေါ့အဲ့ဒီလူကြီးကိုရိုက်ပြန်ရတဲ့အပြန်လန်နန်းလေမယ်အကျဉ်းသနာကိုအေးအေးထိုင်တော့ဖြည့်ရှင်းမယ်ဆွေးနွေးမယ်ဒါဆိုရင်တော့ညာဒီမဲသွားနိုင်မှာပေါ့နော်အခြေရေးဆိုပါစို့ဒီချုပ်ကြတော့လေဖြည့်ရှင်းရတော့တော့ဖြစ်တာရှိရင်တော့လေအကျဉ်းဖြစ်မှုအစုစုပြည့်ကြာလေတဲ့မိမတွေကိုအကျံဖက်တာရှိမှာပေါ့နော်အဲအဲ့ဒါဆိုရင်တော့အခုဆိုဖုန်းတွေလည်းလူမှုဝန်ထမ်းဌာနကကြေညာထားတာရှိတယ်အဲ့ဒီကိုဖုန်းနဲ့ဆက်ပြီးအခုကြီးတောင်းလို့ရတာပေါ့နော်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီထိလွယ်ခိုက်လွယ်တဲ့ဒီခလေးတွေနဲ့တက်ကြီးတွေတော့ဆရာကြီ
းခလေးတွေမြင်တော့ခလေးကတော့အဲ့ငယ်တယ်လို့ဒါနားမလည်ပါဘူးဆိုတော့ဒီလိုအခြေအနေကာလမှာသိသိသိမရှိဘူးလို့လူကြီးတွေကထင်တတ်တယ်ပေါ့နော်အဲ့လိုချေလို့ဆိုရင်ကလေးတွေရဲ့ခံစားချက်ကိုပြင်းဆိုင်လိုက်တာဖြစ်တဲ့အဲ့ဒါဆိုကလေးတွေကစိတ်ဖြည်းဖြည်းပေါ်ပုံများပြီးတော့ဒီစိတ်ဖြည်းဖြည်းမှုကိုဒီလိုဖြည်းဖြည်းတဲ့အချိန်မှာဖြည့်လည်အောင်မလုပ်ပေးလို့ဆိုရင်ကလေးတွေတော့ပိုရွေးကြည့်တာပေါ့နော်ဒီစိတ်ဖြည်းဖြည်းမှုစိတ်ထားရပါအကြာကြီးတွားပြီးတော့နောက်ကြီးတဲ့အထွက်ကူပါတွားပြီးထိခိုက်နေတာပေါ့နော်အမှတော်ကြီးအဖေကိုလည်းမတခုတွေ့ရယ်ဒီကလေးကမိုးနေတဲ့ဒီကိုဗစ်ကြီးကပြောင်းပြီးမှလည်းကိုဗစ်ကြီးကိုသူဆင်းတယ်ကလေးငယ်ငယ်ပေါ့နော်အဲ့တော့သူ့အဖေကရှင်းပြလာမှာဟုတ်ပဲလေကလေးကဘယ်လိုလုပ်နေလဲဒီကလေးကိုရီးပြီးတော့ဘယ်လိုပြန်ဆက်ဆံကြတာတွေ့တယ်အဲ့ဒါကအကုန်မသိဘူးအထာသူ့အဖေကိုဖြစ်တင်တော့မဟုတ်ဘူးသူကနားမလည်ဘူးပေါ့နော်ဒီကလေးပဲဒီမိုးနေတဲ့အကြီးကြီးပဲဒီမခံစားရဘူးအဲ့လိုသူချက်တယ်အမှန်ကတော့အလိုမဟုတ်ဘူးကလေးကြီးကဒီလိုအချိန်မှာအဲ့ဒီခံစားချက်တွေအပြည့်အစုံကလူကြီးတွေပေါ်နေတော့သူတို့ကပြင်ယူတာပေါ့ဒီချိန်မှာသူ့အဖေသူ့အမေပေါင်းကျင်းလူတွေကစိတ်ဖြည့်ကြီးတယ်ဆိုရင်ကလေးကလည်းစိတ်ဖြည့်ကြီးတော့တွေ့ရမယ်သူ့အဖေအမေပေါင်းကျင်းတဲ့မျက်နှာမကောင်မရဖြစ်မယ်ဘယ်မှမသွားရဖြစ်မယ်တယောက်တည်းအပြည့်ပြောနေရရှိမယ်ဒါဆိုရင်တော့ဒီကလေးကလည်းအဲ့ဒီဟာရိုက်ခတ်မှုခံရပြီးတော့သူ့စိတ်ဖြည့်ကြီးတာခံစားအောင်ပေါ့နော်ဒါပေမဲ့ဒီကလေးလုံးကမခွန်ပြတ်တတ်တော့လူကြီးတွေကမသိကြဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီကလေးတွေစိတ်ဖြည့်စီမှုရောက်အောင်လို့လူကြီးတွေနဲ့ဘာတွေသိထားတယ်လုပ်ပေးတယ်လဲ
ကလေးတွေစိတ်ဖြည့်စီပေါ်ပြတာလူကြီးနဲ့မတူဘူးပေါ့နော်ဒါခါလေးကျတော့ခန္ဓာကိုယ်ရောလက္ခဏာပြတတ်တယ်မိုက်ခန္ဓာနာတယ်ဝင်နေသွားတယ်ခါလေးချီကြတာများပဲခါလေးအတင်းလူကြီးကိုတွေ့ကြနေတာရှိမယ်ခါလေးကျတော့အသက်ကပြရဲမှာစီးသွားတဲ့အရွယ်ပေါ့ဒါပဲစီးရည်ပြန်သွားနေတာရှိမယ်ဒီနေ့ဒေါသလေးကြီးလာမယ်အာရုံစိတ်ဆက်မှုလဲလာမယ်အဲ့လိုမျိုးကလေးရဲ့အမူအရာလေးတွေနည်းနည်းအများတောင်းလာတာမျိုးရှိတတ်တယ်ပေါ့နော်အဲ့တော့အဓိကကတော့လူကြီးတွေပါတော့မယ်ကလေးတွေပါလူရှက်ဆိုတာလည်းကလေးတွေဆိုတော့ပြောခုကလာကြလို့သူတို့နားလည်နိုင်တဲ့စကားလုံးနဲ့ရှင်းပြမယ်ဒီကလေးတွေအချင်းချင်းကအားပြောဖို့ကလေးတွေကသာပြောတာကိုလက်ထောင်ပေးရမှာပေါ့ဆိုလိုတာကတော့ခါလီကတော့ကလေးတွေကသူတို့ပြောတတ်လေသူတို့ပုံလေးဆွဲခိုင်းတာကစားခိုင်းတာအဲ့လိုကနေပြီးတော့မဖြစ်နေတဲ့ဒုက္ခသာတယ်သူသိတာနိုင်တယ်ပေါ့နော်နောက်ပြီးတော့ကလေးတွေကအားချင်းဖြစ်ချင်းနေတဲ့ဒုက္ခတွေကိုပြောရတာမှလည်းသူတို့ယုံကြည်ရတယ်သူတို့ချစ်ချင်တယ်သူတို့လုံးလုံးလေးလုံးခံစားနေရတယ်ပတ်ဝန်းကျင်မှာပြောလိုက်သူတို့ရဲ့စိတ်ကြည်ကြီးကညော့အဲ့တော့ကလေးတွေပြောလာအောင်အခြေပေးမယ်ကလေးတွေလှုပ်ရှားမှုလေးတွေလုပ်မယ်ကထားတာဖြစ်စီအဲ့ဟာမျိုးဆိုရင်တော့ဒီကလေးတွေရဲ့စိတ်ဖြည့်ခြင်းကိုချော့ချမယ်ပေါ့
ဟုတ်ကဲ့ဆရာနောက်တက်ကြီးတွေတော့ဆရာကြီး
တက်ကြီးတွေကျတော့အဓိကတော့ပေါ်တော့လုံးလေးဖြစ်လာတက်ကြတာပေါ့နော်သူ့နဲ့စကားပြောပုံကဟိုအသက်ကြီးလာလို့ဆိုရင်လူငယ်နဲ့ကြည့်လိုက်လို့ဆိုရင်အကွေးအခေါ်အယူအဆအမြင်ကခါလီကမတူတော့လူငယ်တွေနဲ့စကားပြောတာစီမကိုင်းခေါ်ပါတော့အဲ့လိုဖြစ်လာတော့လူငယ်တွေကလည်းသူ့စကားပဲပြောချင်အဲ့လိုဖြစ်ရင်ဖြစ်တယ်အဲ့လိုဆိုလိုတာတော့သူတို့တယောက်တည်းအဖြစ်ကျန်လာတာဖြစ်လာတယ်အဲ့ဒါဆိုရင်တော့သူတို့မှာစိတ်ကြည်စီမှုပိုဖြစ်နိုင်တယ်ပေါ့နော်အဲ့တော့အသက်ကြီးတဲ့လူတွေလေးကလိုတာအဖို့လာပါတော့သူတို့ရဲ့အကျိုးစကားတိုင်းပြောဖို့သူတို့ရဲ့ပြောတဲ့ဟာကိုနားထောင်ပြီးဖို့အဲ့လိုလူတွေဒါမှဒီစိတ်ကြီးတဲ့လူတွေစိတ်ဖြည့်စီမှုတွေပြောတယ်ဒါကြောင့်စိတ်ကြီးတဲ့လူတွေကလည်းခုလိုကာလမှာစိတ်ဖြည့်စီလိုက်ရင်စိတ်တူလာတာမျိုးအကြောင်းထပ်ပြီးကနပြောလာတာမျိုးခံစားပဲနောက်တစ်ခုကတော့အသက်ကြီးလာတဲ့အခါကျရင်ဖြစ်ဖြစ်မျက်ဉာဏ်လေးလေးနေသွားတာပေါ့နော်ဟိုမျက်ဉာဏ်ချွေနေတဲ့အသက်ကြီးတဲ့လူတွေရှိတယ်အဲ့လိုလူတွေအားလုံးကျောင်းဝင်မိအောင်ပေါ့နော်အခုဒီကာလနဲ့ပတ်သက်ပြီးကျန်းမာရေးပညာပေးတာဖြစ်စေသူတို့နဲ့ဆက်ဆံတဲ့အခါဖြစ်စေကိုပြောတဲ့စကားကြီးသူတို့ပေးတဲ့သတင်းအချက်အလက်တွေကဖ ချင်းချင်းလေးလေးဖြစ်ဖြစ်နေပါဘူး။သူကကလေးတွေလိုပဲပေါ့။ဟိုဒလုံးကြီးကြီးကျယ်တယ်ဆိုတော့ကြွနားမလဲ။အသက်ကြီးတဲ့လူတွေတချို့မှတ်ရနေချွေးလာတဲ့လူမှဆိုရင်တော့ချုပ်ချုပ်စွတွေးပြောရင်နားမလဲတော့။အဲ့တော့သူတို့ချင်းချင်းလေးလေးသတင်းပေးရမယ်။ဒီခါလေးကရုပ်ပုံတွေပိုင်းနဲ့ပြောပြရမယ်။အဲ့ဒါမျိုးဆိုရင်တော့သူတို့ပုံနားလေးမယ်သူတို့ follow ပေးမယ်ဆိုရင်သူတို့ရဲ့ fake PG မှုတွေကသက်သာနေတယ်ပေါ့။နောက်တစ်ခုကအသက်ကြီးတဲ့လူတွေမှာတော့တော့အတူတူမျိုးမျိုးရှိနေတတ်တာပေါ့နော်အဲ့တော့သူတို့တွေအတွက်ဖြေးဒီပါရီဟောင်းတော့ဖြေးစင်ထားပြရမယ်နောက်သူတို့တွေအချိန်ကြီးဆက်သွယ်နိုင်အောင်ဖန်တီးထားပြရမယ်သူတို့အကူအညီတောင်းရင်အချိန်ကြီးပြီးနိုင်အောင်နောက်ကျန်တာကတော့တက်ကြီးတဲ့လူတွေလည်းဖြေးဖြေးကြီးကိုချော့ချဖို့ကပထမပိုင်းမှာပြောခဲ့တယ်လို့ပဲကျမကြီးလေးချင်းကလည်းဒါတို့အေးဝါဖိတာလို့အစားတောက်ကိုကျမကြီးကြီးတို့စားတော့ဒါတော့ခန္ဓာကိုယ်ကျမမှာသိကျမှာပေါ့ဒီလိုဆိုရင်ကျန်တဲ့အတ္တိကြီးတွေလောက်တာတရားထိုင်တာကိုယုံကြည်အောင်ခန္ဓာရေးလေးကိုလောက်တာအဲ့ဒါမျိုးဆိုရင်တော့သိဖြစ်ပြီးပြောပြနေတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့ကြားပြောင်စုလမ်းမကြီးပေါ်မှာမြမစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်ပုံနာကျွန်းမြို့အဝင်မှာမြမအစိုးရစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပြီးအရက်သားတွေထိခိုက်မှုရှိခဲ့တယ်ဆိုတာနဲ့ရသိမ့်တောင်မြို့နယ်ကမယူးမြစ်ကြောင်းတလျှောက်ကကျေးရွာတချို့ဟာလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရလို့ထိခိုက်ဒဏ်ရာရရှိခဲ့ကြသလိုစစ်ဘေးတိမ်းရှောင်နေကြရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်ကလေးလအပြစ်ရက်တဲလို့ထုတ်ပြန်ကြေညာပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းလမ်းမှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့တပ်မတော်တို့အကြမ်းတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်မေလ29ရက်နေ့ကရှမ်းပြည်မြောက်ပိုင်းကုတ်ခိုင်နဲ့မူဆဲမြို့ကြားပြည်တော်စုလမ်းမပေါ်ရှုခင်းတန်နေရာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတပ်မတော်ဘက်က30ကြော်တေဆုံးပြီးအဲ့ဒီထဲမှာအရာရှိတအူးပါဝင်ပြီးတော့တပ်မတော်စစ်ကားတစ်စီးလဲမိရှို့ဖြတ်ခံရပါတယ်အဲ့ဒီတိုက်ပွဲဖြစ်ပွားတဲ့နောက်ပိုင်းရှမ်းပြည်မြပိုင်းမူဆယ်ကုတ်ခိုင်မြို့နယ်အတွင်းမှာနေ့စဉ်ရက်ဆက်ဆိုးတလို့တိုက်ပွဲများဖြစ်ပွားလာနေပြီးကုတ်ခိုင်တိန်နီမူဆယ်နမ်ခမ်းမြို့ဘက်မှာလုံခြုံမှုတင်းကျပ်လာနေပါတယ်
ရှိခိုင်းပြည်နယ်ပုံနုကျွန်းမြို့ဝင်ကင်းချောင်းသရန်းနီးမှာမြန်မာစစ်ရဲစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီမိုင်းပွားကွဲမှုဟာစွန်လ၂ရက်နေ့နံနက်ပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးပွားကွဲမှုကြောင့်အနီးနားကဖြတ်သွားတဲ့နာတောင်ကြကျော်တာဥဆုံမင်းဥစုတူတေဆုံးပြီးဆိုင်ငယ်ကယ်ရီဆွဲတူဘုံနှုံမြုတ်ခံဦးဝင်းနိုင်စိုးလဲအရာရရှိခဲ့တယ်လို့ဘုံနှုံမြုတ်ခံတွေကပြောပါတယ်ဒီမိုင်းခွဲတဲ့ဟာအေးအေးဖွဲ့ရဲ့လက်ချက်ဖြစ်ပြီးတပ်ဖွဲ့တချို့လည်းတန်ရာရရှိခဲ့တယ်လို့တမတော်ပြောခွင့်ရဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်အေးဘက်ကတော့ဒီဖြစ်စဉ်ကိုမသိရှိဘူးလို့ဆိုပါတယ်မိုင်းပောက်ကွဲမှုကြောင့်ဘုံနှုံကျွန်းစစ်တွေကလမ်းမှာသွားလာနေတဲ့ကားနဲ့ဆိုင်ကယ်တွေပါဝင်လူတွေကပါစစ်တပ်ကရပ်တန့်စစ်ဆေးနေတဲ့အတွက်အနီးအနားစည်းဆိုင်တွေလည်းပိတ်သိမ်းခဲ့ရပါတယ်
ချင်းပြည်နယ်ပလဝမြို့အတွက်ဇွန်လပထမပတ်အတွင်းရိုက်ခါဆန်တွေမရောက်ရင်တော့စစ်ဘေးရှောင်တွေအပါအဝင်ပလဝမြို့နဲ့အနီးတဝိုက်ကျေးရွာကဒေသခံပြည်သူတွေဆန်ပြက်လက်သွားဖွယ်ရှိတယ်လို့ချင်းဒုက္ခသည်ကူညီရေးကော်မတီအတွင်းရေးမှူးဦးကျော်အောင်ကပြောပါရယ်မြမတပ်မတော်နဲ့ရခိုင်တပ်တော် AA အကြားတိုက်ပွဲကြောင့်ပလဝမြို့နဲ့ရခိုင်ပြည်နယ်ကြောက်တော်ချင်းပြည်နယ်မတူပီစမီးဖက်နယ်ဆက်တွယ်တဲ့ရေလန်းကုန်းလမ်းများပြတ်တောက်သွားပြီးပလဝမြို့ထဲကိုဘာကုန်ပစ္စည်းမှမဝင်ရောက်နိုင်တော့တာအတန်ကြာပြီဖြစ်ပါတယ်ပလဝမြို့အတွက်ချင်းပြည်နယ်အစိုးရအလူရှင်တွေအရက်ဖက်အဖွဲ့အစည်းတွေထောက်ပံ့ထားတဲ့ Sun 8ထောင်နဲ့ချီစမီးမြို့မှာရှိနေပေမဲ့စမီးနဲ့ပလဝအကြားမှာနေမြေလုံခြုံမှုမရှိတာကြောင့်တည်ယူပို့ဆောင်လို့မရတဲ့အခြေအနေရှိနေပါတယ်ပလဝမြို့နဲ့စမီးမြို့မှာစစ်ရှောင်ဦးရေ 9,000 ကျော်ရှိနေပါတယ်
လာမယ့်2020သူသူရွေးကောက်ပွဲကိုနိုဝင်ဘာလအတွင်းမှာကျင်းပမယ်ဆိုရင်လှုပ်လှမ်းမှုပွေလင်းမှုလွယ်ကူမှုတရားမျှတမှုတွေနဲ့တနင်္ဂနွေလုံးမှာရှိတဲ့ဒေသအလုံးမှာတပြေးညီဖြစ်စေဖို့အထူးကစားဆောင်ရွက်ပေးဖို့ညီညွတ်သောတိုင်းသားလူမျိုးများမှာမိတ် UN နဲ့မိတ်ဖက်ဖွဲ့စည်းတွေကဇွန်လ3ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ် UNA နဲ့မိတ်ဖက်ဖွဲ့စည်းများအသွေးမှုဖွဲ့ဝင်ဦးမျိုးကျော်ကအခုလက်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေလုံးတပြေးညီချင်းမဆီရှင်ပြီးတိုင်းသားနယ်မြေတွေပဲကွက်ပြေးချံမထားဖို့လိုအပ်ကြောင်းပြောပါရယ်စစ်ဖြစ်ပွားနေတဲ့ဒေသတွေမှာပြည်သူကိုယ်စားလှယ်တွေထွက်ပေါ်ရရှိရေးနဲ့စစ်ရေးစားနိုင်ငံရေးပုံပြန်လည်ခြေပြန့်လတ်စေရေးအတွက်ရွေးကောက်ပွဲကိုကျင်းပပေးဖို့ရွေးကောက်ပွဲကာလတွေမှာတပ်ဆိုင်ရာတပ်ဖွဲ့တွေအနေနဲ့အပြစ်ခတ်ရဆဲပြီးတော့တပ်တွေဆုတ်ခွာသားဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာစေဖို့အတွက်အကူအညီပေးကြဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါရယ်
KNU တမဟန်ကတမဟခွန်ထိဆက်နေမြေတွေမှာဧပြီလကစပြီးမေလအထိတမရော်ဘက်ကစစ်အင်အားတိုးချဲ့မှုတွေလှုပ်ဆောင်လာနေတယ်လို့ကရင်အမျိုးသားလွတ်မြောက်ရေးတမရော် KNLA ဘက်ကမေလ29ရက်နေ့မှာတင်းထုတ်ပြန်ပါတယ်အဲ့ဒီထိဆက်နေမြေဖြစ်တဲ့သူမွဲထားကော့ထော်ထားမေပကစောဝါလီစင်ဖြူတောင်ဒေသတွေမှာတမရော်စစ်ရေးကုကဲမှုဌာနချုပ်စကခလက်အောက်ခံတပ်ဖွဲ့အင်အား150ခန့်နဲ့နေချားဆောင်တပ် BGF အင်အား20ခန့်ကအစ်စ်ထမှန်တိုးချဲ့လာနေတယ်လို့ KNLA ဘက်ကထုတ်ပြန်ထားပါတယ်မေလကစပြီးဩဂတ်လကုန်အထိအပြစ်ခတ်ရဆဲကြောင်းတမရော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ခဲ့ပေမဲ့လည်းတပ်မဟာ၅ဖက်မှပြစ်ခတ်မှုမကြာခဏဖြစ်နေပါတယ်
ကချင်ပြည်နယ်ရဲ့ငင်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုစုနေနိုင်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံနိုင်ရန်စီစဉ်ပေးဖို့ကချင်လူငယ်လှုပ်ရှားမှုကချင် Youth Movement ဖွဲ့ကနေပြည်နယ်ဆိုရကိုတောင်းဆိုထားပါတယ်မေလ28ရက်နေ့ကပြည်နယ်ဆိုရဖွဲ့တာဝန်ရှိသူတွေနဲ့လူငယ်တွေတွေ့ဆုံစင်မှာတောင်းဆိုခဲ့တာဖြစ်ပါတယ်ပြည်နယ်ဆိုရဖွဲ့အနေနဲ့ဒေသတွင်းကလူငယ်ဖွဲ့စည်းတွေအရာဖွဲ့ဖွဲ့စည်းတွေနဲ့၃လဒါမှမဟုတ်၄လတကြိမ်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နိုင်ရေးCOVID-19 ပညာပေးပကြီးရေးဆွဲတဲ့လူငယ်၃ယောက်ပေါ်တရားဆွဲဆိုတဲ့ကိစ္စနဲ့မော်ဘောင်ကျန်းစာတင်စခန်းကလူငယ်တွေကိုတရားဆွဲမှုအပေါ်မှာပြန်လည်စီစစ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။စုနေဘုံမှာသူ့ဘက်ကလူမှုရေးဝန်ကြီး၊လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးနဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ပြီးကချင်လူငယ်စုလှုပ်ရှားမှုဖွဲ့ဘက်ကလည်းလူငယ်69ဦးတက်ရောက်ခဲ့ပါတယ်။
ခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရေးပဋိပက္ခအတွင်ရသေးတောင်မြို့နယ်ကမေယူမြစ်ကြောင်းတလျှောက်ကကျေးရွာတချို့ဟာလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရလို့ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ကြသလိုရွာသား9000နီးပါးလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။မောင်အေးကနေစုစည်းတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာမေလ29ရက်နေ့ကသံဇောင်းမြိုင်ရေးစခန်းကိုအေအေလာနိုင်ငံအဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းတမန်တော်စိုက်ကောက်ကနေကုန်းလန်းရေလန်းတချောက်လိုက်လံပိတ်ဆို့ထိုးစိုက်ဆောင်နေစေဖြစ်ပါတယ်။မေလ30ရက်နေ့ညကတော့မြန်မာရေတဲသံပေါ်ရသေတောင်မြို့နယ်ရခုံတဲကြေးရွာနဲ့အရောက်မယူမြအနောက်ဘက်မှာပိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်လူနေရွာတွေကိုလည်းပိုက်ခတ်ခဲ့ပါတယ်။မေလ30ရက်နေ့ညနေဘက်ကမြန်မာအစိုးရရေတဲကပိုက်ခတ်တဲ့အတွက်ရသေတောင်မြို့နယ်မယူမြအနောက်ဘက်မှာရှိတဲ့ကြေးရွာတွေကရွာသားတချို့ဒဏ်ရာရရှိခဲ့တဲ့အခြေအနေကိုဒေသခံတယောက်ကရခိုင်ပါသားနဲ့အခုလိုပြောပါတယ်
။ဒီစမှာတော့ကျွန်တော်ဒီတောင်ဝင်းလာပြီးမှကြားဆိုရင်အောင်စီကုန်းမှာကြားတယ်စပိုးကျွန်းမှာ
ကိတ္တာကတော့ကျွန်တော်တို့ပြင်ဝန်းနီးမှာကြားတယ်အောင်စီကုန်းမှာကြားတယ်စပိုးကျွန်းမှာကြားတယ်ပြင်ဝန်းမှာလည်းကြားတယ်ဒိုးရီချောင်းနဲ့ကြောက်ရွံမှာလည်းကြားပါတယ်တန်ရာရတာကတော့အလုံး9ယောက်ပါသူတို့ကိုအခုစီရီပြင်တိုက်နယ်စေယုံမှာစေကူထားပါတယ
်အဲ့ဒီလိုပိုက်ခတ်တဲ့အတွက်ကံပြံဒုက္ခသည်စခန်းအောင်စီကုန်းစပိုးကျွန်းဒိုးရှောက်ဝါကြေးရော်တွေကရွာသားစုစုပေါင်း9ဦးဒဏ်ရာရရှိခဲ့ပါတယ်မယူမလိုက်ချောက်တချောက်ကြေးရွာတွေကထောင်နှံ့ရှိတဲ့ရွာသားတွေလည်းရသေးတော်မြို့နယ်ဇေဒီပြန်ဆိုက်ချောက်စခန်းမှာလာရောက်ခိုလုံနေတယ်လို့ဇေဒီပြန်ဆိုက်ချောက်စခန်းမှာရှိတဲ့ဥပစံကပြောပါတယ်
ကျတော့ဒီကနေပြီးတော့ကျတော့မှာဒီမယူမီရဲ့ဟိုကမ်းမှာရှိတဲ့ကမ်းပြင်သဘောကျောင်းဒီဆောင်အောင်စီဆောင်ကြားမပြီးတော့ပြေတာကြတယ်အလစ်ဆောင်တော့တော့ပြီ
ရသေးတော်နဲ့ပူသေးတော်ဆက်ကခွားဆောင်ကြေးရွာဖောက်ကိုလည်းလူပေါက်လက်ရနှိမ့်ပေါက်စိုက်ချောက်ရောက်ချေတယ်လို့ခွားဆောင်ကြေးရွာမှာသီတန်းသုံးနေတဲ့သံဃာတော်တပါးကမိပါတယ်ဒီလိုအရဲသားတွေထိခိုက်မှုမရှိအောင်နဖာညှိနှိမ့်ဖို့လိုတယ်လို့ရခိုင်ပြည်နယ်လူအခွန်ရေးကာကွယ်မှတ်တမ်းသမ ्या ဖွဲ့ဒါရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ
်မတ်တော်တော်ကလည်းအရဲသားတူတူကိုရွေးရော်တွေကိုရဲတန်းတူတူကများတယ်နောက်ကလော်ရီကိုမြှို့ချွေကိုင်းကိုင်းချင်းပြည့်တဲ့ရွာသားတွေပေါ်ကလည်းကျွန်တော်တို့မြှို့ချွေပုံမြင်လိုက်ပါတယ်လို့ပြောထားရတဲ့နဲ့ကျွန်တော်မဟုတ်ဘူးလို့မြင်တယ်အဲ့လိုဟာမျိုးတွေကဥခွေးချုပ်ပေါ်မှုကအများကြီးဖြစ်လာပါတယ်ဒီကျဲလူတွေဖမ်းတယ်ဒီလိုသမတ်တယ်ဆေးအမမနဲ့တော့ဖက်စုနေကြတော့ပြောင်းဝင်ခိုင်းတယ်အဲ့ဒီဟာကို
နေရဆန့်ခေါ်သွားသူတွေထက်ကတချို့ဆိုရင်နေအိမ်တွေကိုအခုချိန်ထိပြန်မြောက်သေးဘူးလို့သိရပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်နှိုက်ကုံဘက်ကစပြီးရခိုင်တပ်တော်အိမ်နဲ့မြန်မာစစ်တပ်တွေအကြပြောနေတဲ့တပွဲတွေကြောင့်အရဲသား250ကျော်သေဆုံးခဲ့ရပြီးလူပေါင်း950ခန့်ထိခိုက်ဒဏ်ရာရရှိခဲ့သလိုလူပေါင်း2000နီးပါးလည်းစိုက်ပျက်တိမ်ချောင်နေရတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်စုများစေယုံကနေစည်ရန်ပြုစုထားပါတယ်
ဆက်ပြီးတော့ COVID-19 ကာလအတွင်းမှာဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့နှုတ်ဆက်မနေပဲကင်တွယ်ဖြည့်ရှင်းပေးဖို့ပြည်တွင်းလူခွင့်ရေးအဖွဲ့22ဖွဲ့ကမေလ28ရက်နေ့မှာတိုက်တွန်းတောင်းဆိုထားပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကတင်ဆက်ပေးထားပါတယ်။
COVID-19 ကာလအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကော်မရှင်အနေနဲ့ရဲရဲဝံ့ဝံ့ရပ်တည်ပေးဖို့တောင်းဆိုကြောင်းညီမကြီးမြန်မာကစရိုက်တာဦးအောင်မျိုးမင်းကပြောပါရယ
် COVID ကာလမှာဆိုရင်ပုံမှန်ပြီးတော့ဆိုးဝါးသောခွဲခြားမှုတွေရှိနိုင်တယ်ပုံမှန်ပြီးတော့ဆိုးဝါးသောလူခွင့်ရေးချိုးဖောက်မှုတွေဟိုမှာအာဏာလွှဲသုံးစားလုပ်တာနောက်တကဒီအကြောင်းပြချက်ကိုလိုလားတဲ့ပုံကန့်တာရှိနေတယ်ဒီနေရာမျိုးတွေမှာပုံမှန်ပြီးတော့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ်တိုင်ကြားမှာဆိုတာမျိုးမဟုတ်ဘဲနဲ့တကယ်ပြုတင်ပြီးတော့လူခွင့်ရေးရဲရဲဝံ့ဝံ့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ
်လူခွင့်ရေးကာကွယ်မြှင့်တင်သူများဖွဲ့စီယုံလှုပ်ဆော်ရေးတရတာကိုအောင်စောဦးကCOVID-19 ကာလမှာလူခွင့်ရေးနဲ့ပတ်သက်ပြီးဖြည့်ရှင်းရမှာလှုပ်လို့ရတဲ့ပိုင်းငန်းတွေစိုက်ပြီးလုပ်ဖို့တိုက်တွန်းပြောဆိုလိုက်ပါတယ
်ကျိုးဝါတာတော့လူခွင့်ရေးချိုးဖောက်မှုတွေကတိုင်းဒေသတွေမှာတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကြားထဲမှာပြင်းပြနေတဲ့ပြည်သူတွေရှိတယ်နောက်တန်တရားနဲ့ဖမ်းဆီးပြီးတော့အစီအရေးနေရာမှာလက်လွန်ခြေလွန်နေချက်တာရှိရိုက်နေတာတွေရှိတယ်။ဒါမှမဟုတ်အဲ့စစ်ပွဲကြောင့် OMPP ရတဲ့ပြည်သူတွေရှိတယ်။ဒါမျိုးတွေကိုညောင်နိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အစိုးရတို့၎င်းတပ်မတော်တို့၎င်းပန်ကြားလာပြီးပို့လူခွင့်ရေးချိုးဖောက်မှုတွေဒီလိုလိုဖြစ်နေတယ်။ဒါကိုတနည်းလုပ်လို့ရတယ်လို့နောက်တနည်းကလွတ်တော်ပို့လို့ရတယ
်။လူခွင့်ရေးဘွဲ22ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာ COVID-19 ကာလအတွင်းတိုင်းဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲကြားမှာရှိတဲ့ပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုကိုပုံမှန်ခံစားနေရတဲ့ပြင်လူခွင့်ရေးချိုးဖောက်မှုတွေကလည်းမြင့်တက်လာနေတယ်လို့ဆိုပါတယ်လူခွင့်ရေးဖွဲ့တွေရဲ့ထုတ်ပြန်ချက်မှာရခိုင်ဒေသခံတွေကိုတမတော်ကနေရဲနှိုက်တဲ့ကိစ္စကဘာချမ်းမရေးဖွဲ့ WHO ကရခိုင်ပြည်နယ်မှာပြစ်ခတ်ခံရတဲ့အတွက်ရင်ပေါင်းသူတေဆုံးခြင်းနဲ့သူဥတန်ရရတဲ့ကိစ္စ KNU နဲ့ RCSS SSC နေမြေတွေမှာလှုပ်ဆောင်နေတဲ့ COVID-19 ကာကွယ်သားစီရေးလုပ်ငန်းတွေကိုတမတော်ကနေနှောက်ယှက်ဖျက်ဆီးတဲ့ကိစ္စရတွေကိုထည့်တွင်ထားပါတယ်ဒီလိုကိစ္စရတွေနဲ့မြင့်တက်လာနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံမျိုးရာလူခွင့်ရေးကော်မရှင်ကနေတစုံတရာထပ်ဖို့ပြောဆိုတာမျိုးမရှိဘဲနှုတ်ဆက်ကြတော့၎င်းတို့အနေနဲ့ညာဆောင်တုံ့လုပ်မိတယ်လို့လည်းလူခွင့်ရေးအဖွဲ့များကဆိုပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်နယ်မူဆယ်မြို့ကြားပြည်ထောင်စုလမ်းမပေါ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့အဝင်ကင်းချောင်းတရားအနီးမှာမြန်မာအစစ်အကြောင်းတစ်ခုပိုင်းခွဲတိုက်ခိုက်ခံရပြီးအရတားထိခိုက်မှုရှိခဲ့ပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ရှင်။ကျွန်မကအမီရာ
ကျွန်မ၄ရက်ကြာတာပြည်နှစ်အတွက် VOE မြန်မာပိုင်းကထိတ်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတက်ပြပြပါအောင်မယ်။အမေရိကန်ပြည်တော်စုမှရဲဖမ်းထားစဉ်မှာ African American George Floyd သေဆုံးခဲ့ရမှုအတွက် American တဝန်ကမြို့ရီမှာဗုဒ္ဓဟူးနေ့ညတော့ဆန္ဒပြပွဲအများစုဟာငြင်းငြိမ်းချမ်းချမ်းရှိခဲ့ပါတယ်။ Washington မြို့တော်မှာဆန္ဒပြသူထောင်ထဲချီဟာအင်ဂျူရောရှိလွတ်တော်အုပ်ရှိတွေမှာဆန္ဒပြခဲ့ကြသလိုသမ္မတအင်ဂျူရောရှိက Pennsylvania လမ်းမကြီးတစ်ချောင်းမှာလည်းPennsylvania လမ်းမကြီးတစ်လျှောက်မှာလည်းခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေရဲတွေစောင့်ချက်နေတဲ့ကြားကဆန္ဒပြခဲ့ကြတာပါ။မင်းညားကတော့ Washington မြို့တော်မှာညမထွက်ရအမိန်ကိုည9နာရီအစားည17နာရီကစတယ်လို့မြို့တော်ဝန်ကပြောင်းလဲထုတ်ပြန်ပါတယ်။ညမထွက်ရအမိန်ကိုဖိဆန်ပေမဲ့ငြင်းငြင်းချမ်းချမ်းလမ်းလျှောက်ဆန္ဒပြမှုကိုတားဆီးမှာမဟုတ်ဘူးလို့ Detroit မြို့ရဲချုပ်ကလည်းပြောကြားခဲ့ပါတယ်။Seattle မြို့တော်မှာတော့စနေနေ့အထိထုတ်ပြန်ထားတဲ့ညမထွက်ရအမိန်ကိုမြို့တော်ဝန်ကပထမနေ့တုန်းကရုပ်သိမ်းခဲ့ပါတယ်။ New Orleans မြို့မှာတော့ Mississippi မြစ်တံတားကိုမဖြတ်နိုင်အောင်တားဆီးထားတဲ့ရဲတွေကိုအတင်းတွန့်ဖြတ်ခဲ့တဲ့ဆန္ဒပြသူများနဲ့ချီကိုရဲတွေကမျက်ရည်ယုံနေသုံးလူစုခွဲခဲ့ပါတယ်။ရဲရာရှိတွေရဲရဲဆက်ဆက်လုပ်မှုကိုစန့်ကျင်တဲ့ American တဝန်ကဆန္ဒပြမှုတွေကိုနှိမ်နင်းဖို့စစ်တပ်ကိုနိုင်ငံရေးအရအသုံးချနေတဲ့အပေါ်မှာ American ကာကွယ်ရေးအတွက်လက်ရှိတာဝန်ရှိသူတွေရောအရင်တာဝန်ယူခဲ့သူတွေပါစိုးရိမ်ကြောင်းထုတ်ဖော်ပြောနေကြပါတယ်။ American အားလုံးကိုတသားတည်းဆက်ဆံဖို့လိုအပ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်ရှိတဲ့ဆိုတဲ့ဖွဲ့စည်းပုံမှာအခွင့်အရေးတွေကိုအကာအကွယ်ပေးရမယ်ဆိုတာကိုထောက်ပြနေကြတာပါ။ VOA မြန်မာပိုင်းစီစဉ်ပြီးကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရင်းနဲ့ညအတွက် Radio အသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြတ်မှမှာ
This program has come to you from the Voice of America, Washington.